Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနေပြီဆိုတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် View America တန်ကနေ2016ခုနှစ် February 29ရက်နေ့တာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ light meter 24 25 30နဲ့ highlight meter 190ကနေတိုက်ရိုက်ထုတ်လည်နေပါပြီရှင်။ဒီကြားအတွက်အစီအစဉ်မူကတော့ကျွန်မခင်ဗျချွေးပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမဲအေးတန်တာကျော်နဲ့တူညပေးသွားမှာပါစီးရီးယားမှာပြစ်ခတ်တိုက်ခိုက်မှုတချို့ရှိနေတဲ့ကြားမှာပဲဒီအပြစ်ခတ်ရဲဆဲထားနိုင်ခဲ့တာတက်တရားနေမြောက်တိုင်ခဲ့ပြီလို့ကုလသမဂ္ဂအကြီးမှုချုပ်ဘန်ကီမွန်ကပြောဆိုလိုက်တာနောက်ဒီတရုတ်သမရနဲ့ကွန်မြူနတီပါတီခေါင်းဆောင်တဦးဖြစ်တဲ့ရှီကျင်းပင်ကိုလူသိရှင်ကြားဝေဖန်ခဲ့တဲ့ရန်ချီခန်းရဲ့ဒီလူမှုကွန်ရက်ဆာမျက်နှာတွေကိုတရုတ်အာဏာပိုင်တွေကပိတ်လိုက်တာဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မခင်ပြီတွေ့ရဲ
့ဟုတ်ကဲ့ပါရှင်အစိုးရအသစ်ကိုဦးဆောင်တဲ့သမ္မတတွေရဲ့အမည်စရင်းကိုဘက်ချလာ18ရက်နေ့နောက်ဆုံးထားတင်သွင်းဖို့သတ်မှတ်ထားတာမှာဒါကိုပြင်ဆင်ဖို့လွတ်တော်မှာစီစဉ်နေပါတယ
်မနေ့ကအာဂျီနာမှာတွေ့ရတော့နော်ဒီသမ္မတရွေးချယ်စီစဉ်ဖို့ရက်ဆွဲဖို့နေ့ရက်ကိုပြင်ဆင်သတ်မှတ်မယ်ဆိုရဲအာဂျီနာတခုပါပါတယ်ဘယ်တော့ကတော့ကျွန်တော်ဒီမတ်လ18ရက်နေ့မှာသမရရွေးချယ်ရေးအစီအစဉ်ကိုလွတ်တော်နဲ့
ရခိုင်မျိုးသားပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းပြောသွားတာပါမကြာခင်ပြည်ဆောင်နာဆင်နေပါတယ်တခါတော့ဆန်းစုကြည်နဲ့တိုင်းသားလွတ်တော်ကိုယ်စားလှယ်တွေဒီနေ့တွေ့ဆုံပြီးတော့ဘာတွေဆွေးနွေးကြသလဲဆိုတာအပြင်မြမရွေးကောက်ပွဲနောက်ဆက်တွဲအငင်းပွားမှုတွေနဲ့ပတ်သက်လို့ကာတာစင်တာကဘာတွေသုံးသပ်တင်ပြထားသလဲဆိုတာကိုလည်းမကြာခင်မှာနားဆင်ကြရမှာပါအခုကတော့အရင်ဆုံးနောက်ဆုံးရတဲ့အကြက်ကသတင်းတွေကိုကိုအောင်နဲ့မအေးတန်တာကျော်တို့ကတလဲကြင်ညာပေးကြပါမယ်ရှင
်ပြစ်ခတ်တိုက်ခိုက်မှုတချို့ရှိနေတဲ့ကြားမှာပဲစီးရီးယားနိုင်ငံမှာအပြစ်ခတ်ရစဲထားနိုင်ခဲ့တာတတိယနေ့မြောက်ခဲ့ပြီလို့ကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်ကဒီကနေ့ပြောပါရယ်ပြည်ပခါတွေရစဲသွားအောင်နဲ့အပြစ်ခတ်ရစဲမှုဆက်လက်ခိုင်မြဲအောင်နိုင်ငံပေါင်းစုံအဖွဲ့ကလည်းစောင့်ကြည့်နေကြောင်းအတွေ့အမှုချုပ်ကပြောပါရယ်တဘုံတွေထိချုပ်ထားတဲ့နေရာမှာလေကြောင်းတိုက်ခိုက်မှုတွေရစဲသွားအောင်နိုင်ငံပေါင်းစုံအဖွဲ့အနေနဲ့အချိန်မဆိုင်မဲ့အမြန်တွေ့ဆုံနိုင်ဖို့ကိုလည်းပြည်ထောင်နိုင်ငံကြားရေးဝန်ကြီးဂျီမတ်အေရော့ကတောင်းဆိုလိုက်ပါတယ်စီးရီးယားမှာအပြစ်ခတ်ရစဲစနေနေ့ကစတင်ခဲ့ပေမဲ့နှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေရှိနေသေးပါဒီတော့တွင်ပြစ်ခတ်တက်ခဲ့မှုတွေရနာနေတဲ့အချိန်ကိုသုံးချပြီးတော့နှစ်ပေါင်းများစွာစစ်ပွဲတွေအတင်းမှာပိတ်မိနေတဲ့စီးရီးယားပြည်သူသတင်းခွဲလောက်တဲ့ထောက်ပံ့ရင်းပစ္စည်းတွေကိုကုလသမဂ္ဂကဒီကနေ့စတင်ပို့ဆောင်ပေးနေပါတယ်ခင်ဗျာ
အီရန်နိုင်ငံအတွက်အရေးကြီးတဲ့အဖွဲ့ဝင်88ဦးပါ Assembly of Experts အုပ်ဆောင်အဖွဲ့အတွက်ရွေးကောက်ပွဲနေရာ16နေရာတွေက15နေရာကိုအီရန်သမ္မတဟာဆန်ရူဟာနီနဲ့သူ့ရဲ့မဟာမိတ်တွေအနိုင်ရသွားပါတယ်။တနင်္လာနေ့မှာကျင်းပသွားတဲ့ဒီရလဒ်ဟာပြန်ရွေးချယ်မခံရတဲ့အုပ်ဆောင်အဖွဲ့ဥက္ကဋ္ဌအာယာတိုလာမိုဟာမက်ယက်စတီအပါအဝင်သဘောထားတင်းမာတဲ့ရှေးရိုးဆွဲဝါဒီတွေအတွက်နင်းနာမှုကြီးဖြစ်ပါတယ်။Assembly of Experts အုပ်ဆောင်အဖွဲ့ဝင်တွေရဲ့တက်တန်း၈နှစ်ရှိပြီးတော့တနေ့ကျရင်အီရန်ရဲ့ဘာသာရေးအုပ်ဆောင်ကြီးအာယာတိုလာအာလီဟာမနီနီယာဆက်ခံရမယ့်သူကိုဒီအဖွဲ့ကရွေးချယ်ပေးရမှာပါ။ဒီအုပ်ဆောင်အဖွဲ့အပြင်အမတ်နေရာ290ရှိတဲ့လွှတ်တော်အတက်လည်းမဲပေးခဲ့ကြပါသေး။စနေနေ့မှာကျင်းပသွားတဲ့ရွေးကောက်ပွဲရဲ့နောက်ဆုံးရလဒ်တွေကိုတနင်္လာနေ့နဲ့အင်္ဂါနေ့မှာသိရနိုင်ပြီးတော့မြို့တော်ထေရန်ကအမတ်နေရာ30လုံးအတွက်တော့ပြုရင်ပြောင်းလဲရေးနဲ့အလဲအလတ်ဝါဒီတွေကအနိုင်ရနေတယ်ဆိုတော့ကိုအလို့စစ်တမ်းကောက်ယူမှုတွေမှာပြသနေပါတယ်။အီရန်နိုင်ငံဟာနျူကလ িয়ার လက်နက်တီထွင်မှုစ조사နေတယ်ဆိုတဲ့ဆွဆွဲမှုတွေနဲ့နှစ်တွေအတော်ကြာနိုင်ငံတကာရဲ့ဓာတ်ခတ်ပိတ်ဆို့မှုခံနေရတာကနေလွတ်မြောက်လာခဲ့တာပါ။သမ္မတရူဟာနီကရွေးကောက်ပွဲဟာအစိုးရကိုပို့ပြီးတော့ယုံကြည်လာစေပြီးတော့နိုင်ငံရေးဩဇာပို့ကြည့်အောင်လုပ်ပေးတယ်လို့စနေနေ့မှာပြောသွားခဲ့ပါတယ်။အီရန်နိုင်ငံကကျင်းပသွားတဲ့လွှတ်တော်ရွေးကောက်ပွဲမှာရွေးချယ်ခံရသူတွေအရေးကြီးလာတဲ့ Assembly of Experts အုပ်ဆောင်အဖွဲ့ဝင်တွေအနေနဲ့အီရန်နိုင်ငံရဲ့အကျိုးစီးပွားကိုရှေ့ရှုပြည်ပကလွှမ်းမိုးမှုတွေကိုတွန်းကန်ရည်တည်ကြဖို့အီရန်ရဲ့ဘာသာရေးအုပ်ဆောင်ကြီးအာယာတိုလာအာလီဟာမနီကလည်းပြောကြားသွားပါတယ်ရှင်။
ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီတွေရဲ့သမရကိုယ်စားလှယ်လောင်းတွေရွေးချယ်မဲ့ပြည်내တရားစင်လောက်ကဒီရွေးကောက်ပွဲတွေမကျင်းပမီနောက်ဆုံးရဖြစ်တဲ့ဒီကနေ့မှာသမရကိုယ်စားလှယ်လောင်းတွေအခြေအနေရှင်ပြန်ကြမှာပါနောက်ဆုံးပါတီကိုယ်စားလှယ်လောင်းအဖြစ်အဆုံးဖြတ်ပေးမဲ့ Super Tuesday လို့ခေါ်တဲ့အင်္ဂါနေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာအနိုင်ရဖို့ရီပပ်ဘလစ်ကန်ပါတီရဲ့ကိုယ်စားလှယ်လောင်း၃ပုံ၂ပုံဝင်ရောက်ရှင်ပြိုင်မဲ့တောင်ပိုင်းပြည်내တွေကိုရီပပ်ဘလစ်ကန်တွေကအာယုံဆိုင်မဲဆွယ်စည်းရုံးနေကြပါတယ်Republican သမ္မတကိုယ်စားလှယ်လောင်းဖြစ်ရှေ့ဆုံးကပြင်းနေတဲ့ဘီလီယံနာတထေးကြီး Donald Trump မှာ Virginia နဲ့ Georgia ပြည်နယ်မှာမဲဆွယ်စည်းရုံးနေခြင်းအတွင်း Florida ပြည်နယ်ကအထက်လွှတ်တော်အမတ် Marco Rubio ကတော့ Arkansas ပြည်နယ်မှာမဲဆွယ်စည်းရုံးနေပါတယ်။ကိုယ်စားလှယ်လောင်း600လောက်ရှိတဲ့အနေနဲ့155ယောက်ဝင်ရောက်ရှင်ပြိုင်မဲ့ Texas ပြည်နယ်မှာတော့အထက်လွှတ်တော်အမတ် Ted Cruz ကလည်းဒီသူ့ပြည်နယ်မှာအနိုင်ရဖို့ကိုအာရုံစိုက်လှုပ်ဆောင်နေပါတယ်။အခုလိုမဲဆွယ်စည်းရုံးမှုတွေလုပ်နေခြင်းတင်းငွေနေနေတုန်းကတော့Trump နဲ့ Rubio တို့ဟာတဦးနဲ့တဦးအပြန်အလှန်ဆက်လက်ဆွဆွဲတိုက်ခိုက်နေပါရယ် Rubio ga bilena tathe ji Donald Trump ma lu lein waisa tiao phit de lo tu da yin ne patet lo hlaung piang bi tu ha American pi ran ju ko lein mo yang phit aw lou me lu lo pyo ka ba de Rubio re chi so re khit pyan ya aw lou ni tu re a paw a pyet tin bo nyin san ka tu ko Republican re ye ko se le laung phit ywe chan ne ma mho phu lo le tu ga tin daw de ko pyo ba de khnya
American pi aw su naw chan California pi ne Los Angeles myo Hollywood ga Dolby Kama ma ma nin nya ga chin ba ke de Academy su be pwe ma Catholic Christian phaya chang ga Kling ngai re paw ma lein ma tia pyu chin mu ne pat tat lo Boston Globe tadin sa ga song san phaw thaut de chang yai ku tha de Spotlight yau shin ga ga tu ne atu tit jo sin ma ba de The Revenant Mad Max Room ne Bridge of Spies zaka re ko jaw phyet pyu a kaung song zaka su ya shi twa ba de Mena Leonardo DiCaprio ga patama u song chain Oscar su ya ro akhan na piyaitak ga tu ko matet ye akung pyu kae ba de lu tu kin wei de daw de ma yan swae shi de te ywa bian a myo tan a de u nin naw re cha ma lu zo ko lat taw bian mo lai sha de a chang yai ku tha de zaka ma te yauk saung pi ro Mena Leonardo DiCaprio su ya da phit ba de thu kae de yauk shin ya ta ko pe swan nai de atwe tu su ya de The Revenant ko yai ku phan di de a phwe da re a long ko Jesus tin ma chang Leonardo ga pyo daw ba de Sula can you don't want Jesus to take a pure tema mina Leonardo ga. Kabama Uruya di Bianca Muga to get Pinibio, the Revenant, Yoshin Puedariha, Yi Dorema, Yoshin Yapodre, Kabata Messonia, Titogia, Lupio Dawai. Tisakaya Gure Territa, Alejandro Inari Tuga, Nenimia Zetipe in a council territor, Suyashi Kevae. Emmanuel Luzbaski Gale, Yoshin Tabon Sugo, Tony Zetipe, Yajupio, the mind to Dawai.
အကောင်းဆုံးအမျိုးသမီးတရုတ်ဆောင်စုကိုတော့အများကခံမှန်းထားတဲ့အတိုင်းဖရီလာဆန်ကရူမ်စကန်နဲ့ရရှိသွားပါရရှင်ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်မှာတော့ဖလိုက်တိုမီတာ20လေးကီလိုဟတ်12.3ညာခွန်ကဖလိုက်တိုမီတာ31နှစ်ကီလိုဟတ်9.85ညာ
စိုင်းတိုမီတာ90တက်ကီလိုဟတ်9860ညာစနီတနင်္ဂနွေနေ့မှာလိုင်းလိုက်မီတာ190ကီလိုဟတ်15905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာကနေလာနေ့ညဘက်သတင်းတွေကို VOA ဒါဟာငကိုကလေးကတင်းကျပ်ထားတဲ့မီဒီယာပေါ်ထပ်မံပြီးတော့ချုပ်ကင်ဖို့ဆောင်ရွက်လိုက်တာလည်းဖြစ်ပါတယ်အမြောက်လို့လည်းတီးကြတဲ့ရန်ရဲ့လူမှုကွန်ရက်ဆာမျက်နှာတွေကိုအစိုးရကပြစ်ပစ်ခဲ့ပေမဲ့တခြားသူတွေကတော့ဆက်လက်ဝေဖန်ဆန့်ကျင်ပြောဆိုနေကြပါတယ်တရားမဝင်အချက်လက်တွေကိုရန်ဟာဖြန့်ဝေလာကြောင်းဝိုင်ဘိုနဲ့ TQQ ဆာမျက်နှာတွေကိုပိတ်ပစ်ဖို့အမိန့်ထုတ်ခဲ့တာလို့တ လူမှုကွန်ရက်မှာ follower ပေါင်းတန်း40နီးပါးရှိတဲ့ community party ဝင် run ရဲ့အခုလိုရေးသားမှုကြောင့်ပါတီကိုတစ္ဆာဖောက်သူဖြစ်သူ့အပေါ်ရှုမြင်သူတွေရှိတယ်လို့လွတ်လပ်စွာဆွေးနွေးဖလှယ်ခွင့်အပေါ်ထပ်ပြီးတော့ချုပ်ကင်တာဖြစ်တယ်လို့ရှုမြင်သူတွေလည်းရှိပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံမှာထိမ့်သိမ်းခံရတဲ့ American College ကျောင်းသားကပျော်ရဲမြို့တော်ဟိုတယ်တစ်ခုကနေပြီးတော့နိုင်ငံရေးစာတမ်းတစ်ခုကိုခိုးယူဖို့စူးစမ်းမိကြောင်းလူသိရှင်ကြောင်းဝန်ခံလိုက်ပါတယ်ပျော်ရဲမြို့တော်မှာတနင်္လာနေ့ကပြည်တွင်းပြည်ပသတင်းတောက်တွေရှေ့ကိုအဆောက်တွေက Order 1 Beer ကိုခေါ်လာခဲ့တာမှာနိုင်ငံသားခရီးသွားအဖွဲ့နဲ့မြောက်ကိုရီးယားကိုတွားရောက်တဲ့ Virginia တက္ကသိုလ်ကျောင်းသားအသက်21နှစ်အရွယ် Order 1 Beer ဟာမြောက်ကိုရီးယားကိုပြန်ဖို့အတွက်မြောက်ကိုရီးယားကနေပြန်ဖို့အတွက်လေရင်ပေါ်မတက်ခင်မှာအရင်လားကပဲဖန်ကြီးခံခဲ့ရတာပါအမေရိကန်ပြည်အောင်စုရဲ့အကူအညီနဲ့နိုင်ငံတော်အကျိုးစီးပွားပျက်စီးအောင်လုပ်မှုနဲ့သူကိုတရားစွဲထားပါတယ်သူတို့ခီးသွွားဖွဲ့ကိုတဲခိုဝင်ပေးထားတဲ့ဟိုတယ်ကဝန်ထမ်းများသာဝင်ရောက်ခွင့်ရှိတဲ့နေရာမှာထားတဲ့နိုင်ငံရေးဆောင်ဘုတ်ကိုသူဖြုတ်ယူခဲ့တယ်လို့ဝမ်ဘီယာကသတင်းတောက်တွေကိုပြောသွားပါတယ်သူကအဲ့ဒီစာတန်းကိုအောင်မြင်မှုအထိမ်းအမှတ်အဖြစ်နဲ့တင်ထားခြင်းနဲ့ဆိုတော့သူ့ရဲ့ဖခင်เจ้าကမိတ်ဆွေကိုပေးဖို့လို့ပြောပါတယ်။အဲ့ဒီလူကသူ့ကိုဒေါ်လာ 1,000 တန်နဲ့ကားဟောင်းတစ်စီးပေးတယ်လို့ဆိုပါတယ်။တကယ်လို့သာသူဖမ်းခံရပြီးတော့ပြန်လာလို့မရရင်တော့သူ့ရဲ့အမေကိုဒေါ်လာ 2,000 ပေးမယ်လို့အဲ့ဒီလူကပြောတယ်လို့သူကပြောပါတယ်ရှင်။
မြောက်နယ်တောင်ကိုရီးယားနှစ်နိုင်ငံနယ်စပ်ကြားမှာဖွင့်လှစ်ထားတဲ့စစ်ရုံတွေကိုပိတ်ပစ်ခဲ့တာကြောင့်အဲဒီစစ်ရုံပိုင်ရှင်တွေကသူတို့ရဲ့ဒီဆုံးရှုံးမှုအတွက်ရောကြီးပေးဖို့တောင်ကိုရီးယားအစိုးရကိုတောင်းဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်အစိုးရအနေနဲ့နျူကလ িয়ার ဘုံးစမ်းသပ်ဖောက်ခဲ့တယ်လို့ပယ်ရင်တက်ဒုံးကျည်စမ်းသပ်ပြစ်လွတ်မှုကြောင့်အပြစ်ပေးတဲ့အနေနဲ့မြောက်ကိုရီးယားနဲ့ဖက်ဆက်လုပ်ကိုင်းနေတဲ့ခေဆောင်ဆက်မှုဇုံကစစ်ရုံတွေကိုတောင်ကိုရီးယားအစိုးရကပိတ်ပစ်ခဲ့တာပါ။အဲ့ဒီဆက်မှုဆောင်မှာတောင်ကိုရီးယားပိုင်အသေးစားနဲ့အလက်စားကုမ္ပဏီဆက်ယုံတွေလဲပတ်နေတာဖြစ်ပြီးမြောက်ကိုရီးယားရဲ့ရန်လိုတဲ့လောက်ရက်တွေကြောင့်ပိတ်ပစ်ခဲ့ရတာပါအခုလိုပိတ်ပစ်လိုက်တာကြောင့်ကုန်ကျန်းတဲ့ဒီဆက်ယုံတန်ဖိုးဒေါ်လာ644သန်းလောက်ဆုံးရှုံးမယ်လို့ခန့်မှန်းထားပါတယ်တောင်ကိုရီးယားသမ္မတပတ်ကွန်ဟဲကဒီဆက်ယုံတွေကိုပိတ်ပစ်ဖို့ကြေညာခဲ့တော့ဆုံးရှုံးမှုအတွက်အကူအညီပေးမယ်လို့ပြောပါတယ်ဒါပေမဲ့လည်းအာမဂန်ကြီးကတော့တန်220လောက်သာရရှိတယ်ဖြစ်တယ်လို့ကေဆန်းဆက်မှုဆောင်အသင်းကပြောပါတယ်ဒီကေဆန်းဆက်မှုဆောင်အသင်းဟာနိုင်ငံနေဆက်အနီးကမြောက်ကိုရီးယားဘက်နိုင်ငံတဲမှာဖွင့်လှစ်ထားတာဖြစ်ပါတယ်ခင်ဗျာ
ဆိုမာလီယာနိုင်ငံဘိုင်ဒိုဝါမြို့မှာအယ်ရှာဘတ်စစ်သွေးကြွားတွေရဲ့ဘုံခွဲတိုက်ခိုက်မှုကြောင့်တနင်္ဂနွေနေ့ကလူ30မကသေဆုံးသွားတယ်လို့အာနာဘိုင်တွေကဒီကနေ့ပြောသွားပါတယ်မိုဂါဒီရှိုးမြို့တော်အနောက်ဘက်145ကီလိုမီတာအကွာမှာတည်ရှိတဲ့ဘိုင်ဒိုဝါမြို့ရဲ့အလယ်ပင်မဇေးတစ်ခုနားမှာလူစီကားချိန်မှာကားဘုံးပေါက်တာဖြစ်တယ်လို့ရဲနဲ့ဒေသခံအစိုးရကပြောပါရယ်အထူးကဘုံးခွဲတိုက်ခိုက်မှုလို့ယူဆရတဲ့ဒုတိယဘုံးပေါက်ကွဲမှုကတော့ပထမပေါက်ကွဲမှုအပြီးတိတ်မကြခင်မှာပဲစားတောက်ဆိုင်တစ်ခုမှဖြစ်ပွားတာပါလူအယောက်30တေတဲ့အပြင်လူ40မကလည်းဒဏ်ရာရရှိသွားတယ်လို့တာဝန်ရှိသူတွေကဆိုပါရယ်မိုဂါဒီရှုမြို့တော်မှာအကြီးအကျယ်ပေါက်ကွဲမှုကြီးဖြစ်လို့လူ25ဦးသေဆုံးပြီးတော့လူ60နီးပါးဒဏ်ရာရသွားတဲ့ဖြစ်ရပ်တွေနောက်ပိုင်းအခုတနင်္ဂနွေနေ့မှာပောက်ကွဲမှုထပ်ဖြစ်တာပါ။အရင်ကပောက်ကွဲမှုအတွက်လည်းအယ်ရှာဘတ်စစ်သွေးကြွားတွေကသူတို့လုပ်တာလို့ပြောပါရရှင်
။ဘာသာရေးဥပဒေတွေကိုစန့်ကျင်ခဲ့တဲ့ထင်ရှားတဲ့ပြည်နယ်အုပ်ချုပ်ရေးမှုကိုတက်ခဲ့သူမမ်တက်စ်ကက်ဒရီကိုပါကစ္စတန်ကကွပ်မျက်စီရင်လိုက်ပါတယ်။2011ခုနှစ်တုန်းကအစ္စလာမဘတ်မြို့တော်မှာပန်ဂျက်ပြည်နယ်အုပ်ချုပ်ရေးမှုဆယ်မန်တစီယာကိုတနက်နေ့အချက်30လောက်ပြစ်တက်ခဲ့တဲ့ကက်ဒရီကိုအထူးရဲအဖွဲ့ကစောင့်ချက်ခဲ့ပါတယ်။မိသားစုနဲ့ညဘက်အချိန်တွေ့ဆုံခွင့်ပေးခဲ့ပြီးတဲ့နောက်ဒီကနေ့မနက်အစောပိုင်းမှာကက်ဒရီကိုရာဝါပင်ဒီမျိုးကအဒိုင်လာအချင်းထောင်မှာကျိုးပေးကွပ်မျက်ခဲ့ပါတယ်သူကိုအခုလိုကျိုးပေးဆင်လိုက်တဲ့တဲ့ပြန့်နှံ့ခဲ့ပြီးတဲ့နောက်ရာဝါပင်ဒီအပါအဝင်နိုင်ငံတော်ဝန်ကနေရာအတော်များများမှာဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်ဒီလိုအခြေအနေတွေကြောင့်လူညုံရေးကိုတင်းတင်းကြပ်ကြပ်ချထားပြီးအခြေအနေဆိုးတဲ့ဒေသတွေမှာပြည်သူစစ်တွေနဲ့ပါလူညုံရေးအတွက်အားပြစ်ထားပါတယ်မျိုးရောအစ္စလာမဘက်ကိုတွားရလမ်းတွေကိုလည်းလုံခြုံရေးထူထူထပ်ထပ်ချထားပါရယ်ပြည်နယ်အုပ်ချုပ်ရေးမှုရဲ့လုံခြုံရေးအဆောင်တာဝန်ယူထားသူကအခုလိုပြန်တက်ခဲ့တဲ့သတင်းကြောင့်တကယ်ပါလုံးဝအံ့အားသင့်ခဲ့ပါရယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအေးသနာကျော်တို့ကကြေညာပေးခဲ့ကြတာပါရှင်သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မိမြန်ချက်တွေကိုလည်းတင်ပြပေးခြင်းပါရယ်လောင်နဲ့ဆူရသိကူဥဆောင်မဲ့သမရတွေရဲ့အမိစရင်တင်သွင်းမဲ့ရဲ့အပြောင်းလဲဖြစ်လာနိုင်ပွဲရှိနေတာနဲ့ပတ်သက်ပြီးတော့အရင်ဆုံးပြောပြချင်ပါတယ်ရှင်။ဆူရသိကူဥဆောင်မဲ့သမရတွေရဲ့အမိစရင်ကိုမတ်လ18ရက်နေ့မှာနောက်ဆုံးထားတင်သွင်းဖို့သတ်မှတ်ထားတာကိုလွှတ်တော်မှပြင်ဆင်ဖို့စီစဉ်နေပါတယ်။ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားပြီးဒုသမရလောင်နှစ်ဦးတင်မြောက်ခွင့်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအဆူရသိဖွဲ့စည်းအချိန်မြင့်ဆောင်ရွက်နေချိန်မှာပဲသမရလောင်အမိစရင်တင်သွင်းမဲ့အစီအစဉ်အပြောင်းလဲလုပ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ဘေခါကသတင်းပေးပို့ချပါရရှင်။
ဟုတ်ကဲ့ပါသမရတဦးအဖြစ်ရွေးချယ်မှုတွေမတိုင်မီဒုတိယသမရ3ဦးအမည်စရင်တင်သွင်းဖို့မလ18ရက်နေ့မှာသတ်မှတ်ထားပြီးမဲ့အခုအခါပြင်ဆင်ဖို့စီစဉ်နေကြတာပါအင်္ဂါနေ့မှာကျင်းပမယ့်ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာဒီကိစ္စကိုဆွေးနွေးမယ့်အစည်းအဝေးတစ်ခုအနေနဲ့ထည့်သွင်းထားတယ်လို့လည်း NLD ပါတီရဲ့မကွေးတိုင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာကျော်ငွေကပြောပါတယ
် MD ကအဲ့ဒီမျက်ခြံကမှကျင်းပမှာဟုတ်တယ်အဲ့လိုတော့ပါတယ်ကျွန်တော်တို့ဒီလိုဘယ်လိုမှကိုခုတော့မပြောသေးဘူးပြန်တော့ကျွန်တော်လည်းအဲ့ဒီကိစ္စကဒါပဲစစ်စစ်နေရတယ်ဆိုကျင်းနေပါ့လေ
လွှတ်တော်မှဒုတိယသမ္မတလောင်း3ဦးရဲ့အမည်စင်းတွေကိုတော့ NLD နဲ့တက်မတော်ကိုယ်စားလှယ်တွေမူလကမတ်လ18ရက်နေ့မှာတင်သွင်းဖို့စီစဉ်ထားကြတာပါရွေးကောက်ပွဲအနိုင်ရ NLD ပါတီအနေနဲ့ပြည်သူလွှတ်တော်မှအမတ်နေရာ255နေရာအမျိုးသားလွှတ်တော်မှ135နေရာအနိုင်ရထားတဲ့အတွက်ဒုတိယသမ္မတ2ဦးရွေးချယ်ခွင့်ရထားပြီးတက်မတော်သားကိုယ်စားလှယ်တွေကတော့တဦးရွေးချယ်ခွင့်ရမှာဖြစ်ပါတယ် NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ကတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်59စာလုံးအရလက်ရှိမှာသမ္မတတာဝန်ယူခွင့်မရပဲဖြစ်နေပါတယ် ဒါပေမဲ့လည်းတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်နဲ့ဒေါန်ဆန်းစုကြည်တို့မကြသေးခင်လအတွင်တွေ့ဆုံမှုတွေကြောင့်ဒေါန်ဆန်းစုကြည်အစိုးရအဖွဲ့ကိုဦးဆောင်နိုင်မဲ့အခွင့်အလန်းတွေပွင့်လာတော့မယ်လို့မျှော်လင့်မှုတွေကထွက်ပေါ်လာပါတယ်။ဒါပေမဲ့လည်းအခုအခါမှာတော့ဒုတမရအမည်စင်းတင်သွင်းမဲ့အစီအစဉ်တွေပြောင်းလဲလာတာဟာဒေါန်ဆန်းစုကြည်တမရတာဝန်ယူဖို့ညှိနှိုင်းမှုတွေပြေလည်မှုမရတာကြောင့်ဖြစ်နိုင်တယ်လို့မြန်မာနိုင်ငံရေးအကဲခတ်လေ့လာသူဦးစီသူအောင်မြင့်ကသုံးသပ်ပါတယ်။
ဒေါန်ဆန်းစုကြည်ကိုသမရအနေနဲ့တင်မြှောက်လို့ရအောင်ပုံမှန်59စလုံးဘူးပေါ့နော်စစ်တော်ထဲမှာဟိုတိုင်းနိုင်ငံတို့လူမှုအတွက်ကိုဟိုသမရကဝင်းလူပြည်နဲ့ညှိနှိုင်းမှုပါညာဆိုပြီးတော့မှအချိန်ယူရလို့အဲ့လိုမျိုးယူထားတယ်အဲ့တော့အခုလည်းလည်းနောက်ဆုံးချိန်တွေမှာအဲ့ဒါကညှိနှိုင်းလို့အဆင်မပြေဘူးဒီဒီအပင်ကူပြောင်းရေးကာလမှာတော့ဒေါန်ဆန်းစုကြည်သမရအနေနဲ့လူမှုတို့ကြိုးစားတော့မဲ့ပုံမပေါ်ဘူးအဲ့ဒါတစ်ချက်ပေါ့နော်ဒုတိယတစ်ချက်ကပြည်ပြည်ရဲ့ပိုင်းကတော့ခင်ဆန်းလိုက်ကျင်တဲ့အဆူပြဿနာပေါ့အခု NLD ဘက်ကနောက်ဆုံးအဖြေကသမရအတင်မြောက်ရေးကိစ္စအစိုးရဖွဲ့ဖွဲ့ရေးကိစ္စကိုဟိုအချိန်ဆွဲထားဖို့သူကပါကြောင်းမှမရှိတော့ဘူးစောစောစီစီကသမရဒုသမရရွေးထားပြီးတော့အစိုးရဖွဲ့ဝင်တွေကိုလည်းသူကရွေးထားလိုက်မယ်ဆိုရင်အဲ့ဒီမလာ30ရဲ့မတိုင်ခင်မှာသူတို့ဟိုကောင်းကောင်းမွန်မွန်လုပ်နိုင်နိုင်မယ်လို့ယူဆတဲ့ပုံပေါ်တယ်အနောက်တက်လာမဲ့အစိုးရအတွက်ပုံစံပြနေတယ်လို့ဟိုအချိန်စောပြီးတော့မှလုပ်ရတယ်လို့ထင်တယ်လေ
NLD ပါတီကတော့ပြည်내နဲ့တိုင်းဒေသကြီးအစိုးရတွေဖွဲ့စည်းတဲ့အခါမှာတိုင်းရင်းသားလူနည်းစုကိုယ်စားလှယ်တွေကိုပါပါဝင်ခွင့်ပေးမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လည်းပြည်내နဲ့တိုင်းဒေသကြီးအစိုးရတွေရဲ့အကြီးအကဲတာဝန်တွေကိုတော့ NLD ပါတီကကိုယ်စားလှယ်တွေကိုသာခန့်အပ်သွားမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်ရှင်။
လာမယ့်အစိုးရတိတ်ကိုဥဆောင်မဲ့သမ္မတတွေရဲ့အမိစရင်တင်သွင်းမဲ့ရက်ဒီအပြောင်းလဲဖြစ်လာနိုင်ွယ်ရှိနေတာနဲ့ပတ်သက်ပြီးတော့မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါရှင်။ရခိုင်မျိုးသားပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းကလည်းအခုလိုမျိုးဒီသမ္မတအမိစရင်တင်သွင်းမဲ့ရက်ကိုအရင်တော့ကမတ်လ18ရက်နေ့နောက်ဆုံးထားတင်သွင်းမှုသတ်မှတ်ထားတာနဲ့ပတ်သက်ပြီးတော့ဒီမနက်ဖြန်အင်္ဂါနေ့ကျင်းပမဲ့လွတ်တော်အစည်းအဝေးမှာဆွေးနွေးဖို့ရှိတယ်ဆိုတာကို VOE ကိုပြောပါရစေ။သမရလောက်တည်သွင်းမဲ့အစီအစဉ်အပြောင်းလဲလုပ်မဲ့အခြေအနေနဲ့ပတ်သက်လို့မတ်သိကြီးထိုက်ကမေးမြန်းလာမှာတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းကအခုလိုစပြောပါရရှင်
။မနေ့ကအာဂျီနာမှာတွေ့ရတော့နော်ဒီသမရရွေးချယ်အစီအစဉ်ကိုရက်ဆွဲဖို့နေ့ရက်ကိုပြင်ဆင်တတ်မှတ်မယ်ဆိုရဲအာဂျီနာတခုပါပါတယ်။ဒီတော့ကတော့ကျွန်တော်ဒီမတ်လ2ရက်နေ့မှာသမရရွေးချယ်အစီအစဉ်ကိုလွတ်တော်နေရာတိကျခွဲပြီးတော့စတင်လုပ်ဆောင်မယ်ဆိုပြီးတော့ဟိုပြောထားပါတယ်အခုခါကြတော့အဲ့ဒါကိုဟိုပြန်ပြင်လို့နဲ့တူပါတယ်ရှစ်တူမလားနောက်ဆုံးမလားတော့မပါပါဘူးဒါနဲ့ကျွန်တော်အနေနဲ့ထင်တာပေါ့နော်ဒီသမရရွေးချယ်အစီအစဉ်ကိုရှစ်ဦးတင်းနည်းနည်းတိုးပြီးတော့ဟိုပြန်ပြီးတော့စိုးစိုးစီးလှုပ်ရှင်ပုံရပါတယ်ဘာလို့လဲသူအခြေအနေရပေါ့နော်သမရအာဒီကိစ္စနဲ့ပတ်သက်ပြီးတော့လေဒေါက်တာစီးမှာအဖြေတခုရလောက်ပြီးဟိုဝန်ကြီးရွေးဖို့အလားပြောင်းလို့ဝန်ကြီးရွေးဖို့ကိစ္စလည်းအစီအစဉ်ရတာချက်တွေပြီးရောက်ပြီးအဲ့ဒါနဲ့ဒီရဒီနေ့ကိုချစ်တိုးပြီးတော့တတ်မှတ်တယ်တတ်မှတ်မယ်လို့ကျွန်တော်ထင်တာပေါ့နော်အဲ့လိုတတ်မှတ်လိုက်ရင်တော့ကျွန်တော်တို့ဟိုသမရကအများဆုံးဖြစ်လာမယ်ပြီးတော့တစ်ချက်တည်းပဲအဲကျွန်တော်တို့ပြည်ထောင်စုဝန်ကြီးတွေဝန်ကြီးဌာနတွေရွေးချယ်တတ်မှတ်တာလုပ်ငန်းစဉ်တွေကိုဆက်လုပ်လို့ရမယ်အပြင်မှာကျွန်တော်ပြည်နယ်တွေတိုင်းဒေသကြီးဝန်ကြီးချုပ်တွေကိုဆက်ပြီးတော့ရွေးဖို့အစီအစဉ်တွေအများကြီးရှိသေးတော့အဲ့လိုရွေးချယ်ပြီးတော့ချစ်ဖို့တိုးတတ်မှတ်တာဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ်နော်
ဟုတ်ကဲ့ဆရာဒီသမရအမည်စရင်းနဲ့ပတ်သက်ပြီးတော့ရောဆရာတို့ဘလောက်ထိသိထားပါပြီလဲရှင်ဒေါအောင်ဆန်းစုကြည်သမရပြန်ခွင့်ရရောနီးစပ်ပါလား
ကျွန်တော်ကတော့မီဒီယာသတင်းတွေရပေါ့ဗျာနော်ဟိုဟိုပြောရမယ်ဆိုရင်တော့သမရကကဝေးရှင်နဲ့ဒေါအောင်ဆန်းစုကြည်တို့အဲ့ဒီကိစ္စမှာပြည်လည်မှုသိမရဘူးလို့ဟိုကျွန်တော်တို့ကြားပါတယ်အဲပြီးတော့ဒီလက်ရှိအစိုးရနဲ့လည်းပဲအဲနည်းနည်းအဖို့ကျလေးတွေရှိတာပေါ့နော်ဟိုအခုပြည်တော်တွေမှာဖြစ်ပျက်နေတဲ့ကိစ္စတွေလည်းဒါတွေလည်းပါတာပေါ့အဲဒါကြောင့်မို့ကျွန်တော်အထင်တော့ပေါ့နော်အထင်ပဲပြောပါမယ်အဲဟိုသူ့အနေနဲ့သမရဖြစ်လို့ဖြစ်ခွင့်ကိုဆွံ့လိုက်ပြီးလို့ဟိုယူဆတဲ့အတွက်နဲ့ဒီလိုကြီးဟိုနေရဲကိုရရှိတိုးပြီးတော့တတ်မှတ်တယ်လို့ပဲကျွန်တော်တို့ယူဆပါတယ်အဲအဲဒါကြောင့်ကျွန်တော်ကတော့မပြတ်တတ်ဘူးဗျဒါပေမဲ့ဒါရတော့ဆက်စပ်တယောက်တည်းပဲတည်နေတဲ့ကိစ္စဖြစ်ပါတယ်
ရခိုင်မျိုးသားပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းကိုမတ်သိကြီးထက်ကဆက်သွယ်မေးမြန်းခဲ့တာပါရှင်။ခုတခါကတော့ဒီ NLD ပါတီခေါင်းဆောင်ဒေါက်ဆာစုကြည်နဲ့တိုင်းရင်းသားကိုယ်စားလှယ်တွေဒီကနေ့တွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးတော့လည်းပြောပြပေးစင်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်မဲ့ဒီနောက်တက်လာမဲ့အစိုးရကြရဲ့ပြည်တွင်းကြီးကြီးနဲ့ဖက်ဒရယ်ပြည်ထောင်စုတိစောက်ဖို့အပါအဝင်တိုင်းပြည်ရဲ့ဥပဒေစိုးမိုးရေးကိုဒီတိုင်းရင်းသားတွေနဲ့အတူလက်တွဲပြီးတော့လှုပ်ဆောင်သွားမယ်လို့ဒေါက်ဆာစုကြည်ကပြောဆိုလိုက်ပါတယ်။ ဒီနေ့နေပြီးတော့စီမင်းရိပ်သာဝဲမှာဒေါ်စန်းစုကြည်ကဒီပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တွေကတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေနဲ့တနအီကြောကြာတွေ့ဆုံပြီးတော့ဒီလက်တလောတိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့တိုက်ပွဲတွေအပါအဝင်တိုင်းရင်းသားဒေသတွေရဲ့လိုအပ်ချက်တွေကိုအဓိကထားဆွေးနွေးသွားခဲ့ပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတာကိုထက်အောင်ကတင်ပြပေးပါပါရှင်။
ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာဒုတိယအကြိမ်မြောက်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တွေမှာရှိတဲ့တိုင်းရင်းသားကုသလေတွေကိုဖိတ်ခေါ်ပြီးနေပြည်တော်စီပင်ရိပ်သာဝင်မှာဒီကနေ့ညနေပိုင်းမှာတွေ့ဆုံခဲ့ပါတယ်။နောက်တက်လာမယ့်အစိုးရအသစ်လက်ထက်ကျရင်တနိုင်ငံလုံးအဖြစ်ခက်ရစေးရေးနဲ့တိုင်းရင်းသားများတန်းတူညီမျှရေးကိုပါဝင်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်သွားမယ်လို့ဒေါက်ဆန်းစုကြည်ကအဓိကထားတိုက်တွန်းပြောဆိုသွားခဲ့တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဒေါက်တာဇော်မြင့်မောင်ကအခုလိုပြောပါတယ်။
အဓိကတွေ့တာတော့ဘွားတို့တိုင်းရင်းသားတွေနဲ့ cooperative ဖြစ်တယ်ပေါ့နော် cooperative ဖြစ်တယ် national reconciliation ကနဲ့နောက်ပြီးတော့ federalism ပေါ့နော်အဓိကအဲ့ဒါကိုထားပြီးပြောတာပါပဲ federal state ကိုတို့ထူထောင်မယ်ဆိုတာအဲ့ဒါတိုင်းရင်းသားတွေလည်းသဘောကျပါတယ်ကျန်တာကတော့သူတို့ပြည်နယ်တွေရဲ့ issue တွေပြောတော့ဘွားပညာရေးကျန်းမာရေးတွေနှိမ့်ကြတာတွေတောင်းမမှာဟိုပစ်တာတွေမေ့မထားဘူးပေါ့အဓိကတော့အော်ဒေါက်ဆန်းစုကြည်ကတော့သူကျွန်တော်တို့ရဲ့မူဝါဒတိုင်း manifesto မှာရေးထားတဲ့အတိုင်းပါပဲ federal ပေါ့နော်စစ်မှန်တဲ့ဖက်ဒရယ်စနစ်ကိုထူထောင်မယ်ဆိုတာကသူကတရားဝင်ပေါ့နော်အရင်ဆုံးကတည်းကကွာတာရဲ့စီးပိသားဆိုသေးနောက်ပြတော့ဒီတိုင်းသားတွေကတော့ဖက်ဒရယ်နဲ့ peace ကိုလုပ်ပြပါကွာတော့ဆန်းစုကြည်ကပြောသွားတာပါအတိကတော့ federalism ကိုပြောပါလေ
တိုင်းသားပါတီတခုဖြစ်တဲ့တအောင်းပလောင်မျိုးသားပါတီကတော့ဒီရပိုင်းရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်တိုက်ဖြစ်နေရတဲ့အတွက်ကြောင့်နောက်အစိုးရအသစ်လက်ထက်ကျရင်ငြိမ်းချမ်းရေးကိုအတိအကထားလှုပ်ဆောင်သွားဖို့ဆွေးနွေးခဲ့တယ်လို့ဒီပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမိုင်းဝင်းထုကပြောပါတယ်
ဒီကတော့ကျွန်တော်တို့ဒီထဲမှာဖြစ်နေတဲ့ဒီလက်နက်ကပြည်ပခတ်တွေပေါ့ငင်းချင်းကိစ္စရယ်ပြီးတော့မှကျွန်တော်တို့ဒီတောင်ပေါ်တွေထဲမှာရှိတဲ့အဲတောင်ပေါ်သားတွေကိုလည်းဖွင့်ပြကိစ္စတွေလုပ်တဲ့ခါမှာမိမထားဘူးဆိုတဲ့ကိစ္စမျိုးတွေကျွန်တော်တို့ပြောဆိုဆွေးနွေးကြတာရှိပါတယ
် NGO အစိုးရအသစ်လက်ထက်မှာတိုင်းရင်းသားတွေနဲ့အတူလက်တွဲလှုပ်ဆောင်သွားပြီးတိုင်းရင်းသားတွေဘက်ကလည်းပြည်ထောင်စုအတွက်အဓိကထားလှုပ်ဆောင်သွားဖို့ဒေါက်ဆန်းစုကြည်ကဒီကနေ့မှတိုက်တွန်းခဲ့ပါတယ်ရခိုင်မျိုးသားပါတီရဲ့မျိုးသားလွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့မတ်ထူမေကတော့တိုင်းရင်းသားများတန်းတူညီမျှရရှိဖို့အတွက်ဖက်ဒရယ်ပြည်ထောင်စုတည်ထောင်ဖို့အရေးလှုပ်ဆောင်သွားမယ်အကြောင်းဆွေးနွေးခဲ့တယ်လို့ပြောပါတယ်။
ပြည်ထောင်စုကိုသွားတဲ့အခါမှာတိုင်းရင်းသားအလုံးရပိုင်ခွင့်ဖြစ်တဲ့ကျွန်တော်တို့ဒီတန်းတူညီမျှရေးကိုသွားတဲ့အခါမှာဒီဖွဲ့စည်းပုံကိုယ်တိုင်ကိုကနေပြီးတော့ဒီဖက်ဒရယ်ဖွဲ့စည်းပုံဖြစ်မှတာလေဒီတရားဥပဒေအရကျွန်တော်တို့တိုင်းရင်းသားများကိုအကောက်အွယ်ပေးနိုင်မှာဖြစ်တယ်လို့အဲဒါကြောင့်လို့အခုတက်လာကြတဲ့တိုင်းရင်းသားကိုယ်စားလှယ်များပါဝင် NLD လူတို့မှာအကုန်လုံးကလည်းတိုင်းရင်းသားများလိုလာတဲ့ Federal Constitution ကိုမပတ်လာဖို့တိုက်တွန်းခြင်းနဲ့ဆိုပြီးပြောခဲ့
2012ကြားပြတ်ရွေးကောက်ပွဲမှာလွှတ်တော်တွင်ဝင်ရောက်ခဲ့ပြီးတဲ့နောက် NLD ပါတီဟာတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေနဲ့အခုလိုမျိုးတွေ့ဆုံတာမျိုးရှိပေမလို့ဒုတိယအကြိမ်မြောက်လွှတ်တော်တက်တန်းမှာတော့ဒါဟာပထမဆုံးအကြိမ်တိုင်းရင်းသားကိုယ်စားလှယ်တွေနဲ့တွေ့ဆုံတာလည်းဖြစ်ပါတယ်။ဒီတစ်ခေါက်လွှတ်တော်တက်တန်းမှာ NLD ပါတီကအများစုအနိုင်ရထားတာကြောင့်အခုလိုမျိုးတွေ့ဆုံမှုဟာအကောင့်ဘက်ကိုဦးတည်တဲ့အပြောင်းအလဲမျိုးဖြစ်လာနိုင်တယ်လို့ဦးမိုင်းဝင်းထုကပြောပါတယ်။
ကျွန်တော်ဒီမှာလည်းဒါ positive change ကိုအများကြီးသိသွားစီတယ်လို့ကျွန်တော်ယုံကြည်ပါတယ်။ဟိုမှာတော့ကျွန်တော်တို့ကသူတို့ပုံမှန်ယုံကြည်မှုတွေပို့ပြီးတော့ရှိလာမယ်။သူတို့ဒီသူတို့ဖွဲ့စည်းလာမယ်အစိုးရအတင်းမှာကျွန်တော်တို့ဒီတိုင်းသားပါတီတွေအနေနဲ့စနေပြီးတော့မှဒီငြိမ်းချမ်းရေးစတွေကိုပူပေါင်းလှုပ်ဆောင်နိုင်မယ်ဆိုတဲ့အခမ်းအနားတွေပို့ပြီးတော့မှအားပေးလာအောင်လို့ပေါ့နော်
။ဒီကနေ့စီပင်ရိပ်သာဝင်းထဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ဒေါက်ဆန်းစုကြည်အပါအဝင်ဘိုလုံးမှုဆောင်အဖွဲ့တွေဟာတန်းသားကုစလေ300နီးပါးနဲ့တနအီကြော်ကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်။လက်တလောလွှတ်တော်နှစ်ရက်ကနေတင်မြောက်မဲ့ဒုသမတာနှစ်ဦးအတွက်သတင်းတွေအမျိုးမျိုးထွက်နေပေမဲ့လို့ဒီကနေ့မှဒီကိစ္စနဲ့ပတ်သက်လို့တစုံတရာဆွေးနွေးပြောဆိုခဲ့ခြင်းမရှိဘူးလို့ကိုယ်စားလှယ်တွေကပြောဆိုကြပါရခင်ဗျာ
။ဒါတော့ NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေဒီကနေ့တွေ့ဆုံခဲ့ကြတာနဲ့ပတ်သက်ပြီးတော့ကိုထက်အောင်သတင်းပေးပို့ခဲ့တာပါရှင်။ရွေးကောက်ပွဲနောက်ဆက်တွဲအငင်းပွားမှုတွေနဲ့ပတ်သက်လို့မြန်မာရွေးကောက်ပွဲကိုလေ့လာစောင့်ကြည့်နေတဲ့ကတ္တဆန္ဒကဘာရီသုံးသက်တင်ပြထားတဲ့ဆိုတာကိုလည်းမကြခင်မှာတင်ပြပေးဖို့ရှိပါတယ်။အခုကတော့ဒီမနေ့ဖြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တွေကိုကြိုတင်သိပေးပါရစေရှင
်။သောရရှင်များရှင်2015ရွေးကောက်ပွဲမှာနိုင်ရလာတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကအယက်သားအစိုးရတည်တည့်ရကိုဖွဲ့စည်းဖို့အချိန်ဟာတလပဲလိုပါတော့တယ်။ဒီဆိုရတဲ့အနေနဲ့ပထမဆုံးရင်ဆိုင်ရမယ့်အခက်အခဲတွေအကျက်တဲတွေစိန်ခေါ်ချက်တွေဟာဘာတွေဖြစ်မယ်လို့သောတာရှင်တွေယူဆကြပါသလဲ။သောတာရှင်တွေရဲ့အမြင်တွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239 2382 999လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ပေးပို့ထားလို့ရပါတယ်။ ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုပို့ပို့ထားလို့လည်းရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုဖိတ်ခေါ်ပါရရှင်။
မနေ့ဖြန်အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မစတင်ခင်သောရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတခါကတော့ဒီရွေးကောက်ပွဲနောက်ဆက်တွဲအငင်းပွားမှုအခြေအနေနဲ့ပတ်သက်ပြီးတော့မြို့မရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့တဲ့ကာတာစင်တာကဘာတွေသုံးသပ်တင်ပြထားသလဲဆိုတာကိုလည်းတလဲကြည့်ကြရအောင်ပါရှင်။ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲနောက်ဆက်တွဲအငင်းပွားမှုတွေဖြစ်ရှင်းတဲ့ပတ်သက်လို့နိုင်ငံရေးပါတီကိုယ်စားလှယ်တွေအနေနဲ့ကန့်ကွက်လွာတင်သွင်းတဲ့နေရာမှာအဟန့်တားတွေရှိခဲ့တယ်လို့မြန်မာရွေးကောက်ပွဲစောင့်ကြည့်ခဲ့ခဲ့တဲ့ကာတာစင်တာကပြောဆိုလိုက်ပါတယ်။2015ဒီရွေးကောက်ပွဲအလွန်ကာလအခြေအနေတွေအပြင်ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုဖြစ်ရှင်လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ကြေညာချက်တစ်စောင်ကိုကာတာစင်တာကဒီကနေ့ဒီဖေဖော်ဝါရီလ29ရက်နေ့နေဆွဲနဲ့ထုတ်ပြန်လိုက်တာပါ။ဒီအကြောင်းအပြည့်စုံကိုတော့ဒီရဂုံမျိုးကနေပြီးတော့ VOA သတင်းတောက်မမမြင့်ခိုင်ကတင်ပြထားပါတယ်ရှင်။
2015ရွေးကောက်ပွဲအလွန်ကာလမှာရွေးကောက်ပွဲကန့်ကွက်လွာတင်သွင်းတာနဲ့ပတ်သက်လို့အခက်အခဲတချို့ရှိတာမို့လာမယ့်အစိုးရတစ်အနေနဲ့ရွေးကောက်ပွဲဥပဒေတွေနဲ့လုပ်ငန်းစဉ်တွေကိုပြန်လည်ပြင်ဆင်ဖို့မြန်မာရွေးကောက်ပွဲလေ့လာဆောင်ကြည့်ခဲ့တဲ့ကာတာစင်တာကအကြံပြုပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲကန့်ကွက်လွာတင်သွင်းဖို့ကုန်ကျစရိတ်၅သိန်းအပြင်ရွေးကောက်ပွဲအငင်းပွားမှုဆိုင်ရာခုံရုံးကြားနာဖို့အတွက်မလိုလားအပ်တဲ့ကုန်ကျစရိတ်တွေကြောင့်နိုင်ငံရေးပါတီတွေကကိုယ်စားလှယ်အများစုရွေးကောက်ပွဲကန့်ကွက်လွာတင်သွင်းနိုင်ခြင်းမရှိဘူးလို့ကာတာစင်တာရဲ့မြန်မာပြည်ဌာနတာဝန်ခံဖရက်ဒရစ်ရော့စကီကပြောပါတယ
်နိုင်ငံရေးပါတီတွေကကိုယ်စားလှယ်တော်တော်များများရွေးကောက်ပွဲကန့်ကွက်လွာတင်သွင်းနိုင်ဖို့အတွက်အဟန့်တားတွေတော့အများကြီးရှိပါတယ်အဓိကကတော့ကုန်ကျစရိတ်များလွန်းတာကြောင့်ပါနောက်အဟန့်တားတစ်ခုကတော့ခုံရုံးကြားနာမှုကိုနေပြည်တော်မှပြုလုပ်တာဖြစ်တဲ့အတွက်ဝေးလံတဲ့ဒေသတွေကနေထိုင်နေသူတွေအတွက်အခက်အခဲရှိပါတယ်ဒါပေမဲ့ကော်မရှင်နေနဲ့ပြည်နယ်နဲ့တိုင်းဒေသကြီးတွေကိုတွားပြီးတော့ခုံရုံးကြနာမှုတွေလှုပ်ဖို့ရှိနေပါတယ်။အဲ့ဒီအတွက်လည်းကြိုးဆိုပါတယ်။အဲ့ဒါထက်လာမယ့်အစိုးရတဲ့အနေနဲ့နောက်လာမယ့်ရွေးကောက်ပွဲတွေနဲ့ဂျာဖြတ်ရွေးကောက်ပွဲတွေမှာတိသာထင်ရှားတဲ့တက်ရောက်မှုမျိုးရှိလာနိုင်တာမို့လို့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ဥပဒေကြောင်းနဲ့လုပ်ငန်းစဉ်တချို့ကိုအမြန်ဆုံးပြုပြင်လှုပ်ဆောင်ဖို့ကြံပြုလိုပါတယ
်။ကာတာစင်တာအနေနဲ့ရွေးကောက်ပွဲအလွန်ကာလအခြေအနေတွေကိုလေ့လာဆောင်ကြည့်ရမှာမဲရလက်ပုံစံတွေကိုထုတ်ပြန်တာနဲ့ပတ်သက်လို့လိုအပ်ချက်တွေရှိသလိုမဲရလက်ထုတ်ပြန်တဲ့အချို့နေရာတွေကိုစောင့်ကြည့်လေ့လာရေးအဖွဲ့တွေအနေနဲ့လွတ်လွတ်လပ်လပ်လေ့လာခွင့်မရဘူးလို့ကာတာစင်တာကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ရွေးကောက်ပွဲအငင်းပွားမှုဖြစ်ရှင်းရမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့အမှုတွေတွေကိုနှောင့်နှေးတင်ကြမှုမရှိစေဘဲအမြန်ဖြေရှင်းဖို့လိုတယ်လို့မစ္စတာရော့စကီကအခုလိုပြောပါတယ
်။ဒီလုပ်ငန်းစဉ်ကမပြီးသေးပါဘူးမကြမီမှာကော်မရှင်နေနဲ့လဲရွေးကောက်ပွဲညင်းပွားမှုတွေကိုအပြီးသက်ဖြည့်ရှင်းနိုင်ရင်တော့ကောင်းပါလေမြန်မာပြည်ရဲ့ရွေးကောက်ပွဲညင်းပွားမှုဆိုင်ရာဖြည့်ရှင်းခြင်းလုပ်ငန်းစဉ်မှာလွတ်တော်တက်မစတင်ခင်ကာလမှာရွေးကောက်ပွဲအလွန်ညင်းပွားမှုဆိုင်ရာကန့်ကွက်လွှာတွေကိုအပြီးသက်ကြားနာစရာလည်းမလိုပါဘူးဒါကြောင့်လွတ်တော်တက်စတင်ပြီးသွားတော့မှညင်းပွားမှုတွေကိုကြားနာနေရစေအခြေအနေဖြစ်နေမှာပါကော်မရှင်နေနဲ့တော့ရွေးကောက်ပွဲဆိုင်ရာညင်းပွားမှုတွေကိုအကောင်းဆုံးဖြည့်ရှင်းသွားမယ်လို့ခိုင်မာပြောထားပေမဲ့ဒီလုပ်ငန်းစဉ်တွေကလည်းမပြီးသေးပါဘူး။
နိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲအပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်သွင်းတဲ့ကန့်ကွက်လွှာစုစုပေါင်း45မှုရှိပြီးအခုချိန်ထိကော်မရှင်အနေနဲ့ကန့်ကွက်လွှာ2မှုကိုပဲအပြည့်အစုံဆုံးဖြတ်ချက်ချရသေးတာဖြစ်ပါတယ်။ရွေးကောက်ပွဲအငင်းပွားမှုတွေကိုခုံရုံးဖွဲ့ကြားနာရမှာနေပြည်တော်ကိုအကြိမ်ကြိမ်တွားရောက်ပြီးကြားနာရတာမို့အခက်အခဲရှိသလိုခုံရုံးဖွဲ့ကြားနာမှုတွေကြန့်ကြာတာနဲ့ပတ်သက်လို့တော့ပြဿနာမရှိဘူးလို့2015ရွေးကောက်ပွဲမှာရှမ်းပြည်နယ်ရက်ဆောင်မြို့နယ်ကနေပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးကော်မရှင်ကိုရွေးကောက်ပွဲကန့်ကွက်လွှာတင်သွင်းထားတဲ့ NLD ပါတီကဥက္ကဋ္ဌညီကျော်ကပြောပါတယ
်ကျွန်တော်တို့ကဒီကန့်ကွက်လွှာတင်တာဟုတ်တယ်အဲ့ဒီကုန်ကျစရိတ်ကများတာထက်ကိုအဓိကတော့ကျွန်တော်တို့ကဒီနေပြည်တော်မှာဟိုစစ်လိုက်တာကပိုဆိုးတာပေါ့နော်နေပြည်တော်ဒီ UEC မှာစစ်လိုက်တာကဒါကျွန်တော်တို့ဆိုပြည်နယ်ဆိုရင်ပြည်နယ်လွတ်တော်စေတဲ့ရှမ်းပြည်နယ်နဲ့ကျွန်တော်တို့တွားတာပေါ့ရုံကျေးဆိုတစ်ခေါက်လည်းမဟုတ်ဘူး၄၅၆ခေါက်လောက်နောက်တဦးတယောက်တည်းလည်းမဟုတ်ကိုဒီလိုက်တဲ့တေထွက်ပြီးမဲ့ပုံကိုယ်တွေပါတော့ဆိုကျွန်တော်တို့မှာအဓိကတော့အဲ့ဒီဟာတွေအခက်ခဲရှိတာပေါ့ဟိုကိုပြည်နယ်မှာပဲစစ်တယ်ဆိုရင်တော့ဒါတွေကနည်းနည်းလေးသက်သာတာပေါ့လောလောဆယ်ရတော့လေအလိုကြီးကြီးရှိတော့မှနေကြည့်မယ်ဆိုရင်တော့
အမေရိကန်ပြည်ထောင်စုအခြေစိုက်ကာတာစင်တာဟာ1989ခုနှစ်ကစပြီးနိုင်ငံပေါင်း38နိုင်ငံကရွေးကောက်ပွဲတရားကြုံကိုလေ့လာဆောင်ကြည့်ခဲ့တဲ့အဖွဲ့ဖြစ်သလိုမကြသေးခင်ကမြန်မာရွေးကောက်ပွဲအကျိုးနဲ့ရွေးကောက်ပွဲအလွန်ကာလတွေကိုလည်းလေ့လာဆောင်ကြည့်ခဲ့ပြီးနိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ပဏာမအစီရင်ခံစာကိုတော့2015နိုဝင်ဘာ10ရက်နေ့ကထုတ်ပြန်ခဲ့တာလည်းဖြစ်ပါရဲ့ရှင်
။မြန်မာရွေးကောက်ပွဲနောက်ဆက်တွဲအငင်းပွားမှုတွေနဲ့ပတ်သက်လို့ ကာတာစန်တာရဲ့သုံးသက်တင်ပြမှုတွေကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းသတင်းတောက်မမြမြခန်ကတင်ပြပေးခဲ့တာပါ VOA American တန်ရဲ့တင်းလာနေညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြာခင်မှာတော့ဒီတင်းလာနေအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားအောင်ပါမှုစောင့်မျှော်နှားဆင်ပါအောင်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာကြတာပါရှင်။ VOA American တရဲ့2016ခုနှစ်ဖေဖော်ဝါရီလ29ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါဗျ။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့စီးပွားရေးကဏ္ဍ၊တက်တန့်ရောင်သတင်းလွှာနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုနားဆင်ကြရဖို့ရှိသလို
အမှန်ယုံကြည်တာကတော့ဒီလူမှုတန်ဝဲတစ်ခုဖွပြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီမျိုးသမီးရောမျိုးသားရောအလုံးစုံအတူတကွပါဝင်ဖို့လိုတယ်ဆိုတာကိုကျွန်မယုံကြည်ပါတယ်
မြို့သမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB ရဲ့တွဲသက်အထွေထွေမှုဒေါ်ဆွဆွနယ်ရဲ့ယုံကြည်ရာကိုမကြာခင်တင်ဆက်မဲ့သူယုံကြည်ရာအစီအစဉ်မှာအပြည့်စုံနားဆင်နိုင်ပါတယ်အခုကတော့အရင်ဆုံးစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတော့ကမ္ဘာရှင်တန်ဈေးကွက်အလားအလာအကြောင်းဖြွေသင်းတောက် Great Flaggers သတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစုံဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင်
ကမ္ဘာရေနံဈေးကွက်ဟာလာမယ့်တစ်နှစ်နည်းနည်းအတွင်းဈေးကျနေဖို့အလားအလာရှိနေပြီးအဲ့ဒီကာလကျော်ရင်တော့ဈေးပြန်တက်နိုင်တယ်လို့ကမ္ဘာရေနံဝယ်ယူသုံးစွက်သူများအဖွဲ့ဖြစ်တဲ့ IEA နိုင်ငံတကာလောင်းစာစွန့်အင်အေဂျင်စီကဟောကင်းထုတ်ထားပါတယ်လွန်ခဲ့တဲ့တစ်နှစ်ခွဲအတွင်းရေနံဈေးတွေကျသွားခဲ့တာကြောင့်ရင်းနှီးမြှုပ်နှံသူတွေလည်းနည်းလာခဲ့တယ်လို့ဆိုပါတယ်ဒါကြောင့်လည်းဝယ်ယူသုံးစွက်လို့သူတိုးများလာတဲ့အခါရုတ်တရက်ရေနံထုတ်လုပ်နိုင်မှုကိုအားနည်းသွားစေနိုင်တယ်လို့ဆိုပါတယ်အမေရိကန်နိုင်ငံတက်ကဆက်ပြည်နယ်ကဟျူစတွန်မြို့မှာကျင်းပတဲ့ညီလာခံအတွင်းရေနံဈေးတွေနည်းနေအောင်မယ်ဆိုတဲ့အကြောင်း IEA ရဲ့အမှုဆောင်ညွှန်ကြားရေးမှူးဖာတီဘီရိုကအဲ့ဒီလိုပြောကြားလိုက်တာပါဒါပေမဲ့2020ခုနှစ်မှာတော့ဈေးတွေနှစ်ဆပြန်တက်မယ်လို့သူကပြောပါတယ်ဝယ်ယူသုံးဆွဲလိုမှုကအားနည်းနေပြီးထုတ်လုပ်မှုနှုန်းကများနေကြောင်းဒါပေမဲ့ထုတ်လုပ်မှုလျှော့ချနေတာတွေကတဖြည်းဖြည်းသိသာလာနေပြီလို့သူကပြောပါတယ
် Global oil supply growth is plunging and seriously it was as I said the sameperiod of time in the last 6 years
တကဘာလုံးတိုင်းတာနဲ့ရေနံထုတ်လုပ်မှုကတိတိကျကျကျဆင်းလာနေပါတယ်လွန်ခဲ့တဲ့6နှစ်ဒီအချိန်နောက်တုန်းကဆိုရင်ရေနံစိမ်းထုတ်လုပ်မှုနှုန်းဟာနေ့စဉ်ပေပါပေါင်း17တန်းရှိပါတယ်အခုတော့ဈေးတွေကျနေတာကြောင့်တစ်နှစ်တာထုတ်လုပ်မှုကပေပါပေါင်း၄တန်းပဲရှိပါတော့တယ
်ဒါအပြင်စီမံချက်အစ်စ်တင်မှာရင်းနှီးမြှုပ်နှံမှုတွေရော့ကျလာနေတာကြောင့်လာမယ့်နှစ်တွေအတွင်းအဝယ်လိုက်လာရုံနဲ့မကဘဲလက်ရှိထုတ်လုပ်နေတဲ့ရေနံဈေးတွေကကျဆင်းနေတဲ့ထုတ်လုပ်မှုအားကိုပါဖြည့်ဆွက်ပေးဖို့လိုအပ်နေတာကြောင့်အဆုံးသတ်မှာဈေးကွက်မတည်ငြိမ်မှုတွေဖြစ်ပေါ်လာနိုင်တယ်လို့ Fatty Bureau ကပြောပါတယ
် Every year we had to produce 3 million barrels per day in order to stay where we are
လက်ရှိအနေအထားတိုင်းရှိနေအောင်နှစ်တိုင်းမှာနေ့စဉ်ပေပါပေါင်း3တန်းပုံမှန်ထုတ်လုပ်နေဖို့လိုအပ်ပါတယ
်ကမ္ဘာရေနံဈေးကွက်မှာရေနံစိမ်းတွေအရှံပဲဖြစ်နေပြီးဈေးတွေကလည်း80ရာခိုင်နှုန်းအထိကျဆင်းနေတာကြောင့်ကမ္ဘာရေနံအများဆုံးထုတ်လုပ်တဲ့နိုင်ငံပေါင်း၄နိုင်ငံကသူတို့ရဲ့ထုတ်လုပ်မှုနှုန်းတွေကိုရှော့ချကြဖို့ဖေဖော်ဝါရီလ16ရက်နေ့တုန်းကဆုံးဖြတ်လိုက်ကြပါတယ်။ရုရှားနဲ့ OPEC အဖွဲ့ဝင်၃နိုင်ငံဖြစ်ကြတဲ့ Saudi Arabia, Venezuela နဲ့ Qatar နိုင်ငံတို့ကရေနံဝင်ကြီးတွေကာတာနိုင်ငံမြို့တော်ဒိုဟာမှာတကပိတ်တွေ့ဆုံဆွေးနွေးပြီးအဲ့ဒီလိုဆုံးဖြတ်ချက်ချခဲ့ကြတာဖြစ်ပါတယ်။သူတို့၄နိုင်ငံရဲ့ရေနံထုတ်လုပ်မှုနှုန်းကိုလုံလောက်မှုရှိတယ်လို့ယူဆထားကြတဲ့ဇန်နဝါရီလလောက်တုန်းကအဆင့်ရောက်အောင်ရှော့ချသွားမယ်လို့Saudi ရေနံဝန်ကြီးအလီအယ်နိုင်မီကဆွေးနွေးပွဲအပြီးမှာပြောပါတယ်သူတို့ရဲ့သဘောတူညီချက်ဟာတခြားရေနံအများပြားထုတ်လုပ်တဲ့နိုင်ငံကြီးတွေကသူတို့ရဲ့ထုတ်လုပ်မှုကိုကန့်သတ်မလားဆိုတဲ့အပေါ်မှာဒီသဘောတူညီချက်ကမူတည်နေတယ်လို့လည်းအလီကပြောပါတယ် ရင်နာစိမ့်ထုတ်လုပ်မှုလျှော့ချမဲ့အစီအစဉ်ကိုအီရန်နဲ့အဲဒီလေးနိုင်ငံတို့ဖေဖော်ဝါရီလ18ရက်နေ့မှာဆွေးနွေးခဲ့ပေမဲ့အီရန်ဘက်ကအဆိုပြုချက်ကိုလက်မခံပယ်ချခဲ့ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ကြောင့်အနောက်အုပ်စုနိုင်ငံတွေကအီရန်ပေါ်စီးပွားရေးပိတ်ဆို့တံခတ်မှုတွေချမှတ်ထားတာကိုမကြသေးခင်ကပြန်လည်ရုပ်သိမ်းပေးခဲ့တာကြောင့်တိုင်းပြည်စည်းဝါးပြန်နလန်ထူလာအောင်စူးစမ်းလှုပ်ဆောင်နေတဲ့အချိန်ဖြစ်တဲ့အတွက်အီရန်ကအဲဒီအဆိုကိုကန့်ကွက်လိုက်တာဖြစ်ပါတယ်။တရုတ်နဲ့တခြားနိုင်ငံတချို့ရဲ့စီးပွားရေးဖွံ့ဖြိုးမှုကြီးထောင်လာနေမှုကြောင့်လာမယ့်နှစ်အနည်းငယ်အတွင်းဝေယူသုံးဆွဲလိုမှုတိုးမြင့်လာနိုင်ပေမဲ့2014ခုနှစ်လယ်ပိုင်းလောက်ကရှိခဲ့တဲ့တပေပါကိုအမေရိကန်ဒေါ်လာ100ဝန်းကျင်ဈေးကိုတော့ပြန်ရောက်နိုင်မှာမဟုတ်ဘူးလို့ IEA ရဲ့ညွှန်ကြားရေးမှူးဖာတီဘီရိုကပြောပါတယ်။လောင်စာဆွမ်းအင်ချိုးချံချွေတာသုံးဆွဲမှုနဲ့ပြန်လည်အသုံးပြုလို့ရတဲ့လောင်စာဆွမ်းအင်တွေကိုစမ်းသစ်တီထွင်လာနေကြတာကြောင့်တပေပါကိုအမေရိကန်ဒေါ်လာ80လောက်အထိပြန်ရောက်လာမယ်ဆိုရင်တောင်အဲ့ဒါဟာယာယီတာဖြစ်လိမ့်မယ်လို့ဖာတီဘီရိုကပြောပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအမေရိကန်နိုင်ငံကရေနံထုတ်လုပ်မှုအရှိန်မြင့်လှုပ်ဆောင်လာတာကလည်းရေနံဈေးတွေကျဆင်းစေတဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ IEA အဖွဲ့က Neil Atkinson ကလည်းပြောပါတယ်
။ Nobody saw amongst other things the shale oil phenomenon in the United States coming and we were expecting a very very different world. We're now in a world
အမေရိကန်နိုင်ငံအတွင်းမှာကြောက်တိကြားကနေရေနံတူတာကရေပန်းစားပြီးအောင်မြင်လာလိမ့်မယ်လို့ဘယ်သူမှကြိုမတွက်မိခဲ့တဲ့အကြောင်းအဲ့ဒီကိစ္စကိုသူတို့အနေနဲ့လုံးဝမျှော်လင့်မထားမိခဲ့တဲ့အကြောင်းအခုအချိန်မှာတော့ထုတ်လုပ်မှုအားကအရန်ကိုကောင်းတဲ့အခြေအနေမျိုးနဲ့သူတို့ရင်ဆိုင်နေကြရတဲ့အကြောင်း Neil Atkinson ကပြောသွားတာဖြစ်ပါတယ်။တကယ်လို့အမေရိကန်ပြည်ထောင်စုကထွက်တဲ့ရေနံတွေကိုကမ္ဘာဈေးကွက်ကိုတင်ပို့ရောင်းချမယ်ဆိုရင်လည်းထုတ်လုပ်တဲ့ပမာဏကနည်းလွန်းတဲ့အတွက်အကျိုးသက်ရောက်မှုအနည်းငယ်သာရှိလိမ့်မယ်လို့ Atkinson ကပြောပါတယ်။အရှေ့လယ်ပိုင်းဒေသဟာကမ္ဘာရေနံဈေးကွက်ကိုအများဆုံးတင်ပို့ရောင်းချနေတဲ့ဒေသအဖြစ်တည်ရှိနေကြောင်းIEA ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အီရန်ပေါ်အနောက်အုပ်စုကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေပြန်လည်ရုပ်သိမ်းပေးလိုက်ပြီးဖြစ်တာကြောင့်လာမယ့်လအနည်းငယ်အတွင်းအီရန်အနေနဲ့အရင်နံထုတ်လုပ်မှုတွေတိုးမြင့်လှုပ်ဆောင်လာမယ်လို့ Neil Atkinson ကပြောပါတယ်။ဘလိုပဲဖြစ်ဖြစ် IEA အဖွဲ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာအရလာမယ့်၄ငါးနှစ်အတွင်းရေနံဈေးတွေတိတိတသာတက်လာနိုင်စရာမရှိဘူးဆိုတာကိုထောက်ပြလိုက်တာဖြစ်ကြောင်းဈေးကွက်ဆိုင်ရာကြွမ်းကျင်သူတွေကထောက်ပြကြပါတယ်။ရေနံဈေးတွေအခုလို80ရာခိုင်နှုန်းလောက်ကျဆင်းနေတာဟာဘလို့မှလက်ခံနိုင်စရာမရှိတဲ့အတွက် OPEC ခေါ်ရေနံထုတ်လုပ်တင်ပို့တဲ့နိုင်ငံများအသင်းအနေနဲ့အဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေနဲ့ညီနိုင်တိုင်ပင်ပြီးဈေးနှုန်းတည်ငြိမ်အောင်လှုပ်ဆောင်တဲ့နယ်လို့နိုင်ဂျီးရီးယားသမ္မတမူဟာမဒူဘူဟာရီကဖေဖော်ဝါရီလ28ရက်နေ့မှာပြောကြားလိုက်ပါတယ်။နိုင်ဂျီးရီးယားဟာ OPEC အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ပါတယ်။အခုလိုဈေးတွေတိတိတသာကျဆင်းနေမှုကရေနံထုတ်လုပ်မှုအပေါ်အဓိကမိကိုအားထားနေရတဲ့နိုင်ဂျီးရီးယားအပါအဝင်ဗင်နီဇွဲလာနဲ့တခြားနိုင်ငံတွေရဲ့ဝင်ငွေ80ရာခိုင်နှုန်းလောက်ထိခိုက်တာနဲ့အလားတရန်တူညီနေတာပါ။ဒါကြောင့်လဲနိုင်ဂျီးရီးယားသမ္မတကတခြား OPEC အဖွဲ့ဝင်နိုင်ငံတခုဖြစ်တဲ့ကာတာနိုင်ငံကိုရောက်ရှိစဉ်တင်းနှင်းငွေနေကအဲ့ဒီကိစ္စကိုအလေးပေးပြောကြားလိုက်တာဖြစ်ပါတယ်။တခြား OPEC အဖွဲ့ဝင်နိုင်ငံတခုဖြစ်တဲ့ဗင်နီဇွဲလာနိုင်ငံဟာလည်းရေနံထုတ်လို့ရောင်းချလို့ရတဲ့ဝင်ငွေအပေါ်အားထားနေရတာကြောင့်လက်ရှိအခြေအနေမှာအခက်အခဲတွေနဲ့ရင်ဆိုင်နေရပြီဖြစ်ပါတယ်။ကမ္ဘာမှာဓာတ်ဆီဈေးအသက်သာဆုံးနိုင်ငံတစ်ခုလို့တင်စားခေါ်ဝေါ်ခံထားရတဲ့အဆင့်ကနေအခုလအတွင်းမှာပဲအစိုးရကဓာတ်ဆီဈေးတွေမြင့်တင်လိုက်တဲ့အတွက်ဗင်နီဇွဲလားနိုင်ငံသားတွေလက်မတွေပေါ်ထွက်ဆန္ဒပြတာနဲ့နောက်ဆက်တွဲနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်လာနေပါပြီ။ရေနံဈေးဟာဖေဖော်ဝါရီလ28ရက်နေ့အထိတပေပါကိုအမေရိကန်ဒေါ်လာ30တာတာသာရှိပါတယ်။ရေနံဈေးတွေအခုလို့ကျနေတာရဲ့ရေရှည်အကျိုးဆက်အဖြစ်နဲ့ကမ္ဘာစီးပွားရေးကိုကောင်းကျိုးဖြစ်စေမလား၊သို့ဒီမဟုတ်ဆိုးကျိုးဘက်ကိုဥတီသွားစေမလားဆိုတာကတော့စောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်ခင
်ဗျ။ကိုဇော်ဝင်းလိုက်စစ်စစ်တက်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြတာပါရှင်။တတ်တက်ရောက်တဲ့လောအစီအစဉ်နဲ့သူယုံကြည်ရာအစီအစဉ်တွေကိုလည်းမကြခင်မှာထုတ်လင်းပေးပါဦးမယ်။အခုကတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုအလှည့်ပေးပါရစေ။မဆုမြတ်မွန်ကအစီအစဉ်တင်ဆက်ထားပါရရှင်။
ဝေးကနေထိမ့်ချုပ်ပြန်တမ်းရတဲ့ drone ရင်တွေကြောင့်ဓာတ်ပုံဗီဒီယိုရိုက်ကူးရေးလောကမှာထူးခြားမှုတွေရှိလာတယ်လို့ပြောရင်မမှားပါဘူး။ကမ္ဘာနေရာဆောင်ကထူးခြားတဲ့အထင်ကရနေရာတွေအဆောက်အဦတွေကို drone မှာတပ်ထားတဲ့ကင်မရာတွေပေါ်ကရိုက်ကူးချက်တွေကြောင့်အရင်မမြင်နိုင်ခဲ့ဘူးတဲ့ရှုထောင့်တွေကနေမြင်နေရပါပြီ။အပေါ်စီးကနေခြုံမြင်နိုင်တဲ့ပုံတွေကို drone တွေနဲ့ရိုက်ကူးနိုင်တာကြောင့် drone ရင်တွေဟာဓာတ်ပုံပညာရှင်တွေရဲ့လက်ဆွဲတစ်ခုဖြစ်လာနေပါတယ်။တိုးတက်တဲ့ဤပညာတွေကြောင့်လဲ drone မောင်းတဲ့အတွေ့အကြုံမရှိသူတွေတောင်မှဒီကနေ့ခေတ်ပေါ် drone တွေကိုအဆင်ပြေပြေသုံးလာနိုင်တယ်လို့မြန်မာနိုင်ငံကဓာတ်ပုံသတင်းတော့ကိုစိုးစရာထွန်းကရှင်းပြပါရယ်
။ခုနောက်ပိုင်းမှာနည်းပညာကတရှိပြင်းလာတဲ့အခါကျတော့
ဒုံးကင်မရာကိုဒီမှာချက်ပြီးတင်ပြလိုက်ပြီဆိုရဲဒီအောက်ကနေကိုဒီတယ်လီဖုန်းကြီးတက်ဘလက်မှာပဲဒီကွန်ပျူတာမှာရှိတဲ့တက်ရှော့ဒီသွားရမြောက်ကလိုက်ကြည့်လို့ရပြီဆိုတော့ခါကျတော့အရင်နဲ့ဆက်လို့ရှိရင်အများကြီးလက်ပူပြီးအဆင်ပြေလာတယ်ပုံပြမှလည်းကောင်းလာတယ်ခုကြည့်တော့ကတော့ဟိုအဲ့ရအောင်မောင်းတတ်ဖို့သာတော့ကအရင်ဆုံးတစ်ပတ်ဆယ်ရက်လောက်အချိန်လေးကြီးလေ့ကျင့်ရပါဘာလို့ဒီပြန်တဲ့ဥစ္စာဟိုကရင်းလိုက်ပြီးပဲရင်းလိုက်အဲ့ဒီသူ့အထောက်ကိုကတည်အောင်လို့အဲ့လိုဒီစားလေ့ကျင့်ပြီးမှကိုပြန်လို့ရအခုနောက်ပိုင်းဒီပညာနဲ့ညင်လာတဲ့ခါကျတော့ဒါကမှဟိုတော့မှုသေးတဲ့လူတောင်မှအခုချက်ချင်းချပြီးတော့မှဒီအမီချာမော်လီနဲ့ပြန်လိုက်ပြီဆိုချင်ပြီးတော့သူကြည့်ပြပို့တဲ့ရှင်သွားမှတ်တယ်။နောက်ဆုံးရန်ဝေးသွားလို့သူဆင်းမလာနိုင်တော့ဘူးဆိုစစ်ကနေလောက်သွားတယ်ဆိုလို့ရှင်တော့မှသူ့နေရာနဲ့သူအော်တိုမက်တစ်ပြန်လာတယ်ပေါ့။အဲ့ခါကျတော့အခုနောက်ပိုင်းဒီပညာနဲ့ပို့ပြီးလွှဲလာပေါ့
။တမယိုးချဓာတ်ပုံရရတာမျိုးမဟုတ်ဘဲပြန်နေတဲ့ drone ကနေတဆင့်အပေါ်စီးကနေမြင်နေရတဲ့အရာတွေကိုဓာတ်ပုံရရတာဖြစ်လို့စိတ်တိုင်းကြပုံရဖို့မှရောအခက်အခဲမရှိနိုင်ပါဘူးလား။
အဲ့ရလေကုဖောက်ကူပေါ်တော့ပတ်ပြီးတော့မှကိုဘလောက်ထိကျွမ်းကျင်နေမောင်းနိုင်ရဲ့ပေါ်မှာမူတည်ပြီးတော့မှဟိုဒီတောက်လျှောက်မြင်နေကိုလူချင်းနဲ့အင်ငယ်ကိုတိတ်ချင်းတိုင်းကြမရမရှိရပတ်ပြန်တော့မှကုဖောက်ကိုရှာလို့ရတယ်မျိုးစုံပေါ်တော့အပေါ်တဲရဲကနေကြည့်မယ်ပတ်ပတ်လေးကိုပတ်ပြီးတော့မှပြန်မယ်ဟိုအဆောက်အဦတစ်ခုပဲဖြစ်ဖြစ်ပေါ့ပြီးရခါကြောက်ဒီဖျားတစ်ခုပဲဖြစ်ဖြစ်တစ်ပြင်းတစ်ခုပဲဖြစ်ဖြစ်ပေါ့နော်အင်ငယ်ကလည်းအလားတူဖြစ်မလဲဘလောက်လောက်အမြင်နေဆိုပူပြီးလာမလဲဘလောက်လောက်အလေးမှတော့ဘလောက်လောက်ဝဲချသွားရင်ပူပြီးလာလားမလဲဆိုတော့အဲ့ပေါ်တန်းနေတဲ့ပေါ်မှာမူဒီပေါ်မှာပုံပေါ်မှာလည်းလွယ်လာတယ်သူတို့မှလည်းကောင်းလာတယ်ဒါပေမဲ့ဒီမြကြီးမှရိုက်တဲ့ကင်မရာတွေကိုမမီသေးတဲ့တစ်ချက်ကပါလဲဆိုတော့ကျွန်တော်ကင်မရာရဲ့ quality quality ပေါ့နော်ကျွန်တော်ပြဿနာနိုင်တဲ့လူတွေအရန်ကုန်ကြများခံနိုင်တဲ့လူတွေကြားခါကျွန်တော် DSLR ကိုခေါ်တဲ့ဒီကျွန်တော်တို့ရိုက်နေတဲ့ကင်မရာကိုပဲတည်နိုင်တဲ့ drone တွေဝယ်ပြီးတော့မှတက်ပြီးတော့မှလွတ်ပြီးရိုက်ကြပါအဲ့ဒါဟာကျွန်တော်ဒီအရန်ကြီးတော့ဒီကျွန်တော်တို့အနေနဲ့ကြောင့်ဝင်နိုင်တဲ့ခါကျတော့ဒီမျက်ရှိအနေထားပါကဒေါ်လာ1,000 1,300လောက်ကိုပဲဝယ်ရတယ်ဆိုတဲ့အခါကျတော့သူကထွက်လာတဲ့အရုပ် quality ကတော့ကင်မရာအကြီးနဲ့ရိုက်တဲ့ quality ယူတော့မမီသေးဘူးပေါ့အဲ့တချင်ကြီးပဲအားနည်းချက်ရှိပါတယ်။ဇန်နိခါရီအားလုံးကတော့ဒီ angle ချိန်တာပြီးရင်ခါကျတော့ဒီ core composition ချိန်တာ composition ချတာအဆက်အဆင်ကြီးပါတယ
်။ဓာတ်ပုံတွေ video တွေရိုက်တဲ့နေရာမှာ drone တွေကိုသုံးလာကြရဲဆိုပေမဲ့ကိုစိုးစေရထွန်းကတော့အသုံးဝင်နေမဝင်ဘူးဆိုတာကသူ့ရဲ့အတွေ့အကြုံအရရိုက်တဲ့ပုံအမျိုးအစားပေါ်မှာမူတည်တယ်လို့ဆိုပါတယ်
ဥမာဆိုကြတော့လူရဲ့ portrait ရိုက်တာတော့ TV လိုက်ရိုက်တာတော့ကြတော့ drone နဲ့ရိုက်လို့မှမရတာ။တော့အကြောဒီမြေကြီးပေါ်မှာပဲဒါလူကိုရိုက်တာ။ drone နဲ့ရိုက်တဲ့ဟာတွေကြတာကြောဒီကောင်းကင်ကနေမြင်ရတဲ့ဒီကရှူပင်းတွေပေါ့။ဓာတ်ပုံလို့ပြောမယ်ဆိုတော့ဒီ general view ပေါ့နော်အဲ့လိုမျိုးဒီအားလုံးမြေချုပ်ပြီးမြင်ရတဲ့မြင်ကွင်းတစ်ခုပေါ့။အဲ့မြင်ကွင်းတစ်ခုရိုက်တဲ့အခါမှာကြတော့ drone နဲ့ရိုက်တာကပိုပြီးအတားကျရှောက်မဟုတ်လို့ရှိရင်ကျွန်တော်ဓာတ်ပုံလိုမျိုးရိုက်ရသလိုရှိရင်ဟောင်းကားဆိုလို့ရှိရင်ကိုဘောက်တောင်ကလပ်ကိုရိုက်ချင်တယ်ဆိုကြကိုဘောက်တောင်မကြီးပေါ်တက်ပြီးမှလမ်းကြီးရရတယ်ပေါ့နော်ဒီကိုဘောက်တောင်ကလပ်ကိုရောက်လာတော့အဲ့တော့ကျွန်တော်ရတဲ့မြင်ကွင်းကပါသူဆက်သေးရလို့ဆိုတော့ဒီပုပ်ပွားတောင်မှရွက်ကမြင်ရတဲ့ပုပ်ပွားတောင်လေးမြင်ကွင်းကိုပဲကျွန်တော်ရ။ဂျုံပေါ်လာတဲ့ခါကြခါကြကျွန်တော်အနေနဲ့ဒီပုပ်ပွားတောင်ကလေးပေါ်ထိတက်လိုက်မယ်တက်ပြီးရခါတောင်ကလေးပေါ်လာတယ်မှာအဲ့တောင်ကလေးကိုပတ်ပတ်လဲပတ်ပြန်ပြီးဟိုထိုက်တဲ့စိတ်ချက်ဟိုတဲ့ရှမ်းနဲ့ပူပြီးရိုက်လို့ရလာတယ်ပေါ့
။အခုဒီမြန်မာနိုင်ငံမှာဓာတ်ပုံသမားတွေကြားမှာ drone တွေကိုတော်တော်လေးသုံးလာကြတာတွေ့နေရပါတယ်။အဲ့တော့အဲ့ drone တွေရောလွယ်လွယ်ကူကူဝယ်လို့ရနေလို့ပါလားရှင့်။
ဒီမိုင်းမလည်းကူဝယ်လို့ရပါတယ်ဒီမြန်မာပြည်မှာဆိုလို့ရှိရင်လူတွေအများဆုံးခိုင်းကြတဲ့ဒီ DJM brand ပေါ့နော် DJM brand ကိုဆိုလို့ရှိရင်ဟိုဒီ DJM website ထဲကဈေးနှုန်းတိုင်းကိုဝယ်လို့ရနိုင်ပြီခင်ဗျအဲ့လောက်ကြီးဖြည့်ဖြည့်ကြတော့မဟုတ်တော့ပါဘူးသူအမျိုးသားလိုက်ပေါ့သူပတ်စံနဲ့တိုင်းလောက်ကို30-40လောက်ကနေစပါမှာနောက်ဆုံး70-75လောက်ထိဝန်းကျင်လောက်ထိပေါ့အဲ့ခါကျသူအသာလိုက်ပေါ့ဘာလို့ဆရာအယောက်20မှာတယောက်လောက်ကတော့အနည်းဆုံးတော့ခိုင်းနေရပြီပဲ
နောက်တစ်ခုသိချင်တာကအခုမြန်မာနိုင်ငံမှာဒီ professional ဓာတ်ပုံရိုက်နေကြတဲ့သူတွေကိုပေါ့နော် drone နဲ့ရိုက်ချင်ပါတယ်ဆိုပြီးတော့ငှားကြတာမျိုးရှိနေပါပြီလားဘယ်လိုလူမျိုးတွေကငှားကြပါလဲရှင
်ကျွန်တော်ဒီနောက်ဆိုတော့ professional လုပ်ငန်းတွေရောဆေးစီမံကိန်းတွေရောဟိုအစိုးရစီမံကိန်းတွေပေါ့နော်အစိုးရစီမံကိန်းတွေနောက်ဝကြအခါကျဒီ company ကြီးတွေဒီ project စီမံကိန်းတွေပေါ့နော်နောက်ဆုံးပေးနေမှာတုံးကြရတယ်ဆိုတော့ဒီ HMB ရောင်းဝယ်တွေပေါ့မှာတုံးနေကြ HMB ရောင်းဝယ်တွေမှာဘယ်လိုတုံးကြလဲဆိုတာကတော့ခုတော့ပိုင်းမှာပါလဲဆိုတော့တောတွေတောင်တွေလောက်တောင်ပြတ်တောပြတ်တွေဝင်ရတဲ့ခေရောက်လာပြီဆိုတော့ခါကျတော့သူတို့ကမြေရှာတဲ့ခါမှာအဲ drone နဲ့ပြန်ပြီးရှာကြရှာတဲ့အဲ့လိုမျိုးရှာတဲ့နေရာမှာလည်းတုံးရတယ
်လောလောဆယ်မြန်မာနိုင်ငံမှာက drone ယာဉ်တွေနဲ့ဆိုင်တဲ့ဥပဒေတွေမရှိသေးပါဘူးနယ်မြေဒေသအလိုက်ကန့်သက်ထားတာမျိုးပဲရှိပါသေးတယ်အဲ့လိုမျိုးတိတိကျကျဥပဒေမရှိသေးတာကအခက်အခဲတစ်ခုဖြစ်တယ်လို့ဓာတ်ပုံသတင်းတော့ကိုစိုးစရာထွန်းကပြောပါတယ
်ဥပဒေမရှိတဲ့ခါကျတော့ဟိုတချို့နေရာတွေမှာကျတော့ဟိုပြန်မမရဘူးပေါ့နော်ဥပဒေမရှိသေးဘူးဆိုတော့သူရဲ့ data လိုက်ပေါ်မူဒီပေါ်မှာသူ့ဖန်နေသူအမိန့်ထုတ်တာရောရှိရောဥပမာရှင်လူံဖျားမှာဆိုလို့ရှိရင်သူပြန်တန်းခွင့်ကိုသူပြန်ဝင်ပိတ်ထားတယ်ရှင်လူံဖျားမှာဆိုတော့ငါပြင်ပြန်ဘူးရဲ့ခါကျတော့တချို့နေရာတွေမှာလည်းပြင်မပြန်ညာဘောနော်သူရဲ့ဟိုလုံုံရေးအနေထားပြင်ရပေါ့ဒီမြန်မာပြည်မှာအဲ့မျိုးဥပဒေပြပေါ်လာမယ်ဆိုလို့ရှိရင်တော့
ဘယ်နာမှာဘယ်တိုင်းနာလေးလို့လို့ရမယ်ဘယ်နာမှာဘယ်တိုင်းနာလေးလို့လို့မရဘူးဆိုတော့အားကြောင့်အဲ့လိုမျိုးတီးတီးကျကျအတင်းလာလို့ရှင်တော့ပူပြီးသင်ပြပါတော့
အဲ့တော့နောက်မှဒီဥပဒေတွေကလည်းတသက်မမတ်ရှိလာမယ်နောက်ပြီးတော့ဒီဤပညာတွေကလည်းပို့ပြီးတော့တိုးတက်လာမယ်ဆိုရင်ရောအခုတည်းပို့ပြီးတော့တွင်းတွင်းကျကျသုံးတဲ့သူတွေများလာမယ်လို့ရောထင်လားရှင
်နောက်ပိုင်းကျတော့ပို့ပြီးတော့ဒီရဲ့ပုံစံတွင်းတွင်းကျကျဖြစ်လာမယ်လို့ထင်တယ်ဘာလို့တွင်းတွင်းကျကျဖြစ်လာမယ်လို့ထင်လဲဆိုတော့ဟိုဒီရဲ့စီးပွားရေးရဆိုလို့ရှိရင်လည်းမနော်ကျွန်တော်ဒီနောက်ကဒီကောင်းကင်ရဲ့တက်ပေါ်နေတဲ့ဒီကုတ်တစ်ခုရဲ့ပေါ်လာတယ်ဒီကတော့ခုပေါ်လာပြီမှာသူရဲ့ရရဲ့အပညာရှင်ပဲပြောမလားသူရဲ့ကိုယ်ရည်ရလည်းကောင်းတဲ့အနေအထားမှာရှိရပေါ့နောက်ပိုင်းတစ်ရှိရှိနဲ့ပုံပြီးတွေ့ကြလာမယ်ထင်တာပဲခင
်ဗျ drone ချင်တွေသုံးပြီးတော့ရှိုက်ကူးထားတယ်သူရဲ့ဓာတ်ပုံဗီဒီယိုပုံတွေဆိုရင်လည်းနိုင်ငံတကာသတင်းမီဒီယာတွေထဲမှာအခုတွေ့မြင်နေရပြီဖြစ်ပါတယ်ရှင
်မဆူမြတ်မိုးစီစဉ်တက်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြကြရပါရှင်။သူယုံကြည်ရအစီအစဉ်ကိုမတင်ဆက်ပေးခင်မှာတော့တက်တန်ရောင်သတင်းလောအစီအစဉ်ကိုလည်းထုတ်လွှင့်ပေးခြင်းပါတယ်။ကမ္ဘာတလောကထင်ရှားကြော်ကြားသူတွေရဲ့အကြောင်းသတင်းတူတူထွားထွားတွေကိုစူးစီးတင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုတော့မအီတနာကျော်ကအစီအစဉ်တင်ဆက်ထားပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလောက်မှာတော့လန်ဒန်မှာကျင်းပသွားတဲ့ Brit ဆူချီမြင့်ပွဲမှာဘဲဆိုရော်တွေဆူရသွားကြပါလေဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ရှင်ပြီးခဲ့တဲ့ဗုဒ္ဓဟူးဖေဖော်ဝါရီလ23ရက်နေ့မှာကျင်းပခဲ့တဲ့ Brit Award ဗြိတိရှားဂီတာဆုချင်းမြင့်ပွဲမှာနာမည်ကျော်ဗြိတိရှားအဆိုတော် Adele ဆုရီလက်ခံရယူသွားပြီးတဲ့နောက်သူကခံစားရတာတွေများလွန်လို့အရင်ကိုစိတ်ပင်ပန်းတယ်လို့ပြောသွားခဲ့ပါတယ်။ဆုလေးဆုရသွားတဲ့ Adele ကစင်းနောက်မှာတည်င်းနောက်တွေကမေးလို့သူအဲ့ဒီညကရတဲ့အောင်မြင်မှုတွေအတွက်ထင်မထားခဲ့ဘူးအံ့ဩမိပါတယ်လို့ပြောသွားပါတယ်။
I was hoping to win one but
ဆုတခုလောက်ရဖို့တော့မျှော်လင့်ထားပါတယ်။ဒီလောက်အများကြီးရလိမ့်မယ်လို့တော့မထင်ပါဘူး။အရင်လည်းပျော်စရာကောင်းတဲ့အောင်မြင်မှုနောက်တစ်ခေါက်ပါလို့ပြောသွားပါတယ်။သူကအကောင်းဆုံးဒေးဒက်ပြားဆုပြီးတော့အကောင်းဆုံးအမျိုးသမီးအဆိုရှင်ဆုအကောင်းဆုံးဗြိတိရှားဒပုတ်ထဲဒက်ပြားဆုနဲ့ Brit ကမ္ဘာတစ်လောကအောင်မြင်မှုဆုတို့ရရှိသွားတာပါ။အဲဒီဆုချင်းမြင့်ပွဲမှာဆုတစုထက်ပို့ပြီးတော့ရတာကလည်းသူတူပဲရှိပါတယ်။ Grammy ဂီတဆုချင်းမြင့်ပွဲတုန်းကသူဖျော်ပြတာတွေကမောက်ကမဖြစ်ခဲ့ရလို့နောက်တနေ့မှတစ်နေ့လုံးငိုခဲ့ရတယ်ဆိုတဲ့ Adele ကဒီပွဲမှာတော့ One Way Way Young ဆိုတဲ့သချင်းနဲ့ပြပြပြင်းပြင်းတီးဆိုပြီးတော့ဖျော်ပြပြီးတော့ပွဲသိမ်းသွားခဲ့ပါတယ်။သူ့ရဲ့နောက်ဆုံးထွက်တဲ့ဒေးဒက်ပြား25ထဲကသချင်းမဖြောပြေခင်မှာသူကလက်လက်ဖြာနေတဲ့ခေါဝင်ရှိကြီးကိုတွားပြီးတော့လဲခဲ့တာဖြစ်ပါတယ်။သူအဲဒီနေ့ကဖြောပြေခဲ့တာနဲ့ပတ်သက်ပြီးတော့
Yeah, really fun to do so. It's very different to anything I've ever done.
အရင်တော့ဖြောပြေဘူးတာတွေနဲ့လုံးဝမတူပါဘူး။အခမ်းအနားကြီးကအရန်ကိုကျဲတယ်။ကျမကပြားစက်ရုံနေမှာဖြောပြေနေကြဆိုတော့ကျင်းကျင်းနဲ့ပြိတဲ့နဲ့ပို့ပြီးတော့ထိတွေ့ရတာစိုက်တယ်သူ။အခုဖြောပြေရတာကိုစိတ်လည်းအရန်လှုပ်ရှားပါတယ်။ Live ဆိုပြရတာဆိုတော့နည်းနည်းလေးအတင်းဆောင်ရှိသွားသေးတယ်လို့ပြောသွားပါတယ်
။ And the winner is
ဗြိတိရှားမျိုးသားအဆိုရှင်ဆုရတဲ့ James Bay ကလည်းသူ့ရဲ့ Hold Back the River တဲ့အဆုပေးပွဲမှာဖျော်ဖြေသွားပါတယ်။သူကလည်းဒီဆုရတာကိုလုံးဝကိုမယုံနိုင်စရာပါလို့ပြောသွားပါတယ်။သူပထမထက်ပြားထွက်တာတစ်နှစ်တောင်မပြည့်သေးဘူး။အခုဆုရတယ်ဆိုတော့အရန်မိုက်တာပဲတဲ့။မယုံနိုင်စရာဖြစ်နေတယ်။တကယ်ကိုနှစ်ချိုက်သဘောကျစရာကောင်းတဲ့မယုံကြည်စရာအဖြစ်ပြက်တစ်ခုပါ။
Yeah, a real sort of joy to even be here.
ဒီမှာလာပြော့ဖြော်ပြရတာဒီစုအတွက်တစ်စုစင်းထဲမှာပါရာကိုကအရန်ကိုဝမ်းသာရနေပါပြီ။စုပါရတယ်ဆိုတော့အရန်ကောင်းပါတယ်လို့ပြောရမယ်လို့ပြောသွားခဲ့ပါတယ်။မူလအဖွဲ့ဝင်၅ယောက်ရှိတဲ့ One Direction စဖွဲ့ကတော့ Lian နဲ့ Louis တို့ရဲ့အကောင်းဆုံးတေးဗီဒီယိုစုအတွက်စုလာယူလာတွေ့ပါတယ်။ဒီပွဲမှာဖြော်ပြတဲ့သူတွေထဲမှာတော့ကမ္ဘာပေါ့ပ်ဂီတာမှာရှမ်းရှမ်းတောက်ကြော်ကြတဲ့ Barbados တွင်သူ Rihanna လည်းပါပါတယ်။ Rihanna ကဗြိတိန်နိုင်ငံကိုလာပြီးတော့မဖြောပြေတာ2012ခုနှစ်ထဲကဖြစ်ပြီးတော့အခုပထမဦးဆုံးအချိန်ပြန်လာတာပါ Justin Bieber ကတော့နိုင်ငံတကာအကောင်းဆုံးအမျိုးသားအဆိုရှင်ဆုရရှိပြီးတော့သူက sorry ဆိုတဲ့သတင်းနဲ့ဖြောပြေသွားပါတယ်ဗြိတိရှား rock guitar အဖွဲ့ဖြစ်တဲ့ Coldplay ကလည်းအကောင်းဆုံးဗြိတိရှားအဖွဲ့ဆုရရှိပြီးတော့ Him for the Weekend သတင်းနဲ့ဖြောပြေသွားခဲ့ပါတယ်လန်ဒန်မြို့တော်က O2 Arena ခန်းမမှာကျင်းပတဲ့ Brit ဆုချီးမြင့်ပွဲဟာဗြိတိရှားဂီတလောကမှာအဆင့်အမြင့်ဆုံးဂုဏ်ယူစရာအကောင်းဆုံးဆုချီးမြင့်ပွဲဖြစ်ပြီးတော့1982ခုနှစ်ကတည်းကနှစ်စဉ်ကျင်းပလာတာဖြစ်ပါတယ်ရှင် တနင်္ဂနွေနေ့အော်စကာဆုချီးမြှင့်ပွဲမတိုင်မီဗုဒ္ဓဟူးနေ့ကတော့အော်စကာဆုတစ်ကြိုရွေးခံရတဲ့သူတွေကိုဆုကျေးပေးတဲ့အထက်မှာပါတဲ့အစ္စရေးခီးစဉ်ကိုမသွားကြဖို့တိုက်တွန်းမှုတွေရှိခဲ့ပါတယ်ပါလက်စတိုင်းနယ်မြေနဲ့အစ္စရေးတို့ဝင်ရောက်နေရာယူမှုအဆုံးသတ်ဖို့အတွက်အမေရိကန်အခြေစိုက်အဖွဲ့နှစ်ဖွဲ့က Los Angeles Times သတင်းစာထဲမှာမျက်နှာပြည့်နှိုးဆော်မှုကြော်ညာအကြီးကြီးထည့်ပြီးတော့ပန်ကြားတာဖြစ်ပါတယ်။တနင်္ဂနွေနေ့အော်စကာဆုပေးပွဲအခမ်းအနားမကျင်းပမီအတွက်အချိန်ကိုက်ပြီးတော့လုပ်တာဖြစ်ပါတယ်။ #skipthetrip Don't endorse Israeli apartheid. ဒီခီးကိုမသွားပါနဲ့။ Israel တို့ရဲ့အသားအရခွဲခြားမှုကိုမထောက်ခံပါနဲ့ဆိုတဲ့ကြော်ညာကို Israel တို့ဝင်ရောက်နေရာယူမှုအဆုံးသတ်ရေးနဲ့ငြိမ်းချမ်းရေးအတွက်ဂျူရိုအတန်းဆိုတဲ့ American လှုပ်ရှားမှုအဖွဲ့တွေကထည့်တာပါ။ဒေါ်လာ5000ကျပ်တယောက်စီကိုအကုန်ကျခံပေးထားတဲ့အဲ့ဒီခီးရဲ့ဈေးစကတချို့တစ်ဝက်ကို Israel အစိုးရကပေးတာဖြစ်ပြီးတော့ Palestine နယ်မြေထဲမှာ Israel တို့နှစ်90နီးပါးတရားမဝင်ဝင်ရောက်နေရာယူထားမှုတွေကိုတရားဝင်သွားအောင်လုပ်တဲ့အစ္စရေးရဲ့နှီးပြူဟာတစိမ့်တည်တည်သားဖြစ်တယ်လို့အဲ့ဒီကြော်ညာမှာပြောထားပါတယ်။အစ္စရေးအစိုးရကလူတွေကိုနားထောင်ကောင်းတဲ့ပုံပြောဖို့ကြိုးစားနေတယ်လို့ US Campaign for End the Israeli Occupation အဖွဲ့အမှုဆောင်ဒါရိုက်တာ Youssef Mayam ကပြောသွားပါတယ်။အစ္စရေးအစိုးရကတော့ဒီလအစောပိုင်းတွေကသူတို့ကအဲ့ဒီခီးစဉ်10ခုအတွက်တစ်ခုကိုဒေါ်လာ1000ကျွဲကနေ18000အထိငွေပေးဝင်ထားပြီးတော့သူတို့ရဲ့နိုင်ငံကဒုက္ခတွေကိုအများသိအောင်လို့သတင်းတွေများများပါလာစေဖို့ရည်ရတာဖြစ်တယ်လို့ပြောပါတယ်။အော်စကာဆုတစ်ကြိုအမှုပညာရှင်တွေကဒီခီးစဉ်ကိုယူမလားမယူလားဆိုတာမသိစားမသိရပါဘူး။မင်းသားကြီးစတလုံးကတော့2014ဂါဇာစစ်ပွဲတုန်းကအစ္စရေးဘက်ကနေကန့်ကွက်စာကိုဝိုင်းပြီးလက်မှတ်ထိုးခဲ့ပါတယ်။မင်းသား Rylance ကတော့အစ္စရေးကိုယဉ်ကျေးမှုဘိုင်းကနေတပိတ်မှောက်ဖို့အတွက် Artists for Palestine UK အဖွဲ့ရဲ့ကန့်ကွက်စာကိုပါဝင်ပြီးလက်မှတ်ရေးထိုးခဲ့ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနက်တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yeah. All have my own yeah.
နာကျော်စီစဉ်တက်တဲ့တက်တက်ရောင်တဲ့လွာစီစဉ်ကိုနားဆင်ကြကြတာပါ။သူယုံကြည်ရာစီစဉ်ကိုလည်းမကြခင်မှာထုတ်လွှင့်ပေးပါမယ်ရှင
် Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံးဆောင်တာမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်တိုရင်ကျေးမှုဆိုတာသူတို့အတွက်ကမဆိတ်မှုလေ။ဈေးကလည်းလုံးရင်း
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary.
မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုပ်အကိုင်နဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA American ဘက်ရဲ့တနင်္လာနေ့ညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုဆက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်သူယုံကြည်ရမှာတော့အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံကဒီတွဲဘက်အထွေထွေမူတော်ဆွဆွနယ်ကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါရရှင
်။အမယုံကြည်တာကတော့ဒီလူမှုတန်ဝိုင်းတစ်ခုဖွပြတိုးတက်ဖို့ဆိုလို့ရှိရင်ဒီမျိုးသမီးရောမျိုးသားရောအားလုံးကတူတကွဲပါဝင်ဖို့လိုတယ်ဆိုတာကိုကျွန်မယုံကြည်ပါတယ်။ဒီကတရားမျှတပြီးဒီတန်းလို့တဲ့လူမှုတာဝန်တစ်ခုဒီဆောက်မယ်ဆိုလို့ရှိရင်တော့ကျမတို့ဟိုလူကြီးတွေထဲဝဲကျော်ရှိတဲ့ကျမတို့မျိုးသမီးတွေရဲ့ခံကြမ်းတာကိုလည်းမေ့ထားလို့မရဘူးပေါ့နော်လူမှုတာဝန်တစ်ခုဖော်ပြထုတ်ဖို့ဆိုလို့ရှိရင်ကျမတို့ဒီမျိုးသားမျိုးသမီးဆိုပြီးတော့ခွဲထားပြီးလှုပ်ဆောင်ဖို့တော့မဖြစ်ဘူးပေါ့ဒါဖြစ်လို့လည်းဆိုလို့ရှိရင်ကျမတို့ကဒီ ဘုဖြူတိုးတိုးတဲ့လူမှုပိုင်းဝိုင်းတစ်ခုကိုသွားနေတယ်ဆိုလို့ရှိရင်များသောအားဖြင့်ဥဆောင်မှုပိုင်းမှာကကျမတို့လက်ရှိနေထားမှာဆိုလို့ရှိရင်မျိုးသားတွေပဲဥဆောင်မှုခန့်ခန့်သားမှာဟိုသွားနေတာများတယ်လေအဲဆိုတော့မျိုးသားတွေပဲဝန်ထုတ်ဖို့ပို့ပို့ဖြစ်စီတဲ့ဟာလိုမျိုးဖြစ်နေတော့ကျမတို့ကဒီမျိုးသမီးတွေကိုလည်းမျိုးသမီးတွေလည်းဝိုင်းပြီးတော့ဒီတောင်ပေါ်တွေခွဲယူပြီးတော့ထမ်းဆောင်စီချင်တဲ့စန္ဒနဲ့ပေါ့နော်အဲဒါမှသာကျမတို့ဖို့ပြတိုးတက်တဲ့ဒီမှာဝယ်ရခုကိုမြန်မြန်ဆန်ဆန်ရောက်နိုင်မယ်လို့ကျမကပြောချင်ပါတယ်။ဒီကကဒီကျမတို့မျိုးသမီးတွေကိုအခွင့်အလမ်းတွေနေရာတွေဖန်တီးပေးဖို့လည်းလိုတယ်။နောက်ပြီးလို့ရှိရင်မျိုးသမီးတွေကိုလက်တွဲခေါ်ပေးဖို့လည်းလိုတယ်။ဒီဆိုင်မျိုးသမီးတွေရဲ့စွမ်းရည်တွေကိုလက်တွဲပုံချခွင့်ပေးဖို့လည်းလိုတယ်ပေါ့နော်။ပြီးလို့ရှိရင်မျိုးသမီးတွေရဲ့စွမ်းရည်ကိုတိမှန်ကြည့်ပေးဖို့ဆိုတာလည်းအရေးကြီးတယ်။ဟိုကျမတို့မြန်မာပြည်ရဲ့နေထားမှာဆိုလို့ရှိရင်တော့မျိုးသမီးတွေကိုအခုဆိုလို့ရှိရင်ခွင့်လန်းပေးတာတွေတော့ရှိလာတယ်ဒါပေမဲ့ကျမတို့အတိမတ်ပြုဖို့ခံခံတာကတော့မိနေသေးတယ်ပေါ့နော်အဲ့တော့ကျမတို့ကမျိုးသမီးတွေကိုခွင့်လန်းပေးုံနဲ့ဟိုမလိုတော့သေးဘူးခွင့်လန်းပေးပြီးလို့ရှိရင်လက်တွဲခေါ်ပေးဖို့ရယ်ပြီးလို့ရှိရင်တိမတ်ပြုပေးဖို့ဆိုတာကျမတို့မျိုးသမီးတွေရဲ့အရင်ရည်ကြီးတဲ့ပိုင်တဲ့ဖြစ်ပါတယ်တချို့ကတော့ပြောတယ်မျိုးသားတွေကဒီကင်းရှိရင်တော့အလိုလိုဥဆောင်မှုခံရမှာပါလာလိမ့်မယ်ဆိုပြီးတော့ပြောကြတာတွေရှိတယ်ဒါပေမဲ့ကျမကတော့ကျမအမြင်ကတော့ဒီလိုရည်ချင်းရှိမှပါရမယ်ဆိုတာထဲကျမတို့ကဒီလိုရည်ချင်းရှိအောင်ဘယ်လိုပတ်ဖို့ပေးမလဲဘယ်လိုလက်တွဲခေါ်ပေးမလဲဆိုတဲ့အပိုင်းလေးတွေရှိလို့ရှိရင်တော့ပိုကောင်းတယ်ဒါမှသာကျမတို့ကလူမှုတိုင်းဝိုင်းတစ်ခုဖွံ့ဖြိုးတိုးတက်ဖို့ဆိုရင်မျိုးသမီးရောမျိုးသားရောကမြန်မြန်ဆန်ဆန်လေးနဲ့ကောင်းလို့ရတဲ့နေသားတစ်ခုဖြစ်မှာပါကျမတို့တချို့မျိုးသားတွေပြောကြတာကမျိုးမီးတွေကမွေးကလေးရသူတို့နဲ့မျိုးသားတွေနဲ့နန်းတို့ခွင့်ရရထားပြီးသားပေါ့နော်။ဒါဖြစ်လို့ခွင့်ရတွေပူပြီးလိုချင်နေသေးလဲဆိုပြီးတော့ပြောကြတာတွေရှိတယ်။တကယ်တမ်းတော့ကျမတို့ကခွင့်ရပူလိုချင်လို့တောင်းဆိုနေတာမဟုတ်ဘူး။ကျမတို့မျိုးသမီးတွေမှာရှိနေတဲ့မွေးရပါခွင့်ရတွေကိုကတ်တတ်ထားတာတွေပိတ်ပင်ထားတာတွေရှိနေတဲ့အတွက်ဒီကတ်တတ်မှုပိတ်ပင်မှုတွေကိုဆက်ပြီးမထားဖို့အတွက်ကျမတို့ကတောင်းဆိုနေတာဖြစ်ပါတယ်။ဒါကြောင့်လူမှုတဝိုက်ဖို့ဖြိုးတိုးထက်ဖို့အတွက်ရှိရှိသမျှတာဝန်တွေကိုကျမတို့မျိုးသမီးရောမျိုးသားရောခွဲဝေပြီးတော့တာဝန်ယူမယ်ဆိုလို့ရှိရင်တိုးတက်မှုလည်းမြန်လာမယ်။ပုံပြီးလှပတဲ့လူမှုတဝိုက်တစ်ခုလည်းဖြစ်လာမယ်လို့ကျမနေလဲပြောလိုက်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြကြတာပါရှင်ဒီစီစဉ်တဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကိုကျမတို့ VUE Internet Website လိပ်စာ burmese.voanews.com မှာအသံနဲ့နားဆင်နိုင်သလိုထိပ်တန်းသတင်းတွေကိုတော့အစာနဲ့လည်းဖတ်လို့ရပါတယ်ရှင် VUE ရဲ့တင်းနေလာနေညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုကတော့ကြံနေသေးတဲ့အချိန်မှသတင်းချင်းချုပ်ကိုကိုအောင်ကတလဲကြင်ညာပေးပါမယ်ရှင်
ပြစ်ကတ်တိုက်ခိုက်မှုတချို့ရှိနေတဲ့ကြားမှာပဲဆီးရီးယားနိုင်ငံမှာပြစ်ကတ်ရဆဲထားနိုင်ကြတာတတိယနေ့တိုင်ခဲ့ပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကဒီကနေ့ပြောဆိုလိုက်ပါတယ်ပြည်ပခါရီရဆဲသွားအောင်နဲ့အပြစ်ကတ်ရဆဲမှုဆက်လက်ကံမြန်းအောင်နိုင်ငံပေါင်းစုံအဖွဲ့ကလည်းစောင့်ကြည့်နေကြောင်းအတွင်းမှုချုပ်ကပြောပါတယ်ခင်ဗျာအီရန်နိုင်ငံအတွက်အရေးကြီးတဲ့အဖွဲ့ဝင်88ဦးပါ Assembly of Experts အုပ်ဆောင်အဖွဲ့အတွက်ရွေးကောက်ပွဲအတွက်နေရာ16နေရာတွေက15နေရာကိုအီရန်သမ္မတဟက်ဆန်ရိုဟာနီနဲ့သူ့မဟာမိတ်တွေကအနိုင်ရသွားပါတယ်တနင်္လာနေ့မှာကြေညာသွားတဲ့ဒီရလက်ဟာပြန်ရွေးချယ်မခံရတဲ့အုပ်ဆောင်အဖွဲ့ဥက္ကဋ္ဌအယာတိုလာမိုဟာမက်ယက်စ်ဒီအပါအဝင်သဘောထားတက်မာတဲ့ရှီယူဇဲဝါဒီတွေအတွက်နေနာမှုဖြစ်ပါတယ် Assembly of Experts အုပ်ဆောင်အဖွဲ့တွေရဲ့တက်တန်းက၈နှစ်ရှိပြီးဒီနေ့ကျရင်အီရန်ရဲ့ဘာသာရေးအုပ်ဆောင်ကြီးအယာတိုလာအာလီခါမေနီရဲ့နေရာဆက်ခံမဲ့သူကိုအဲ့ဒီအဖွဲ့ကရွေးချယ်ပေးမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနောက်ဘက်ဂျန်ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့ဟောလိဝုဒ်ကဒေါ်ဘီခမ်းမမှာမနေ့ညကကျင်းပတဲ့အကယ်ဒမီစုပွဲမှာကက်သလစ်ခရစ်ယာန်ဖခင်ကြောင့်ကဒီကလေးငယ်တွေအပေါ်ကို လိန်မတရားပြစ်ခြင်းမှုနဲ့ပတ်သက်လို့ Boston Globe သတင်းစာကစုံစမ်းဖော်ထုတ်ထားတဲ့အကြောင်းရိုက်ကူးထားတဲ့ Spotlight ရုပ်ရှင်ကားနဲ့သူနဲ့ဒူတိချိုစီးရဲမှာပါဝင်တဲ့ The Revenant Mad Max Room နဲ့ Bridge of Spines ဇာတ်ကားတွေကိုကြွဖြတ်ပြီးတော့အကောင်းဆုံးဇာတ်ကားဆုရသွားပါတယ်။မင်းသား Leonardo DiCaprio လည်းပထမဆုံးအကြိမ်အဖြစ် Oscar ဆုရရှိသွားပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုဟောင်းကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရေးမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဘေဘာဘာဖြစ်ပါတယ်။ကျမကခင်ပြထွေးပါရှင်။ View American တန်ရဲ့တနင်္လာနေ့ညအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းတုံပြည်သား24/32/25/50နဲ့အစောပိုင်းနာရီဝက်9နာရီကနေ9နာရီခွဲအထိကိုတော့လိုင်းလံမီတာ190 kHz 1500ရူကနေအတန်လွှင့်နေတာပါ။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမတို့ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.